Welcome to the Voice of America in Burmese.
Mingla ba shi Washington မြို့တော် VOA American တန်ကနေ2022ခုနှစ် January 28ရက်ကြာသပတေးနေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုရဲမင်းထွန်းတို့ကပူတွဲတင်ဆက်မှာပါ။ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ရှားဆောင်ရွက်မဲ့အဆင့်လိုက်အစီအစဉ်တွေကိုဗုဒ္ဓဖူးနေ့က American သမ္မတ Joe Biden လက်မှတ်ရေးထိုးလိုက်ပါပြီ။သိပ္ပံနည်းပညာဆိုင်ရာသိခါသမားရှိရှိသက်သေအထောက်ထားခိုင်မာတဲ့မူဝါဒချမှတ်မှုတွေအဖြစ်သူတို့အစိုးရအနေနဲ့ပြန်လည်ပြုတင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျူရောမှာမနေ့ကပြုလုပ်တဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားသွားပါတယ
် It's a future of enormous hope and opportunity.It's about coming to the moment.
ညောင်လင်းတဲ့အပြည့်နဲ့အခွင့်အလမ်းများစွာရှိနေတဲ့အနာဂတ်ဖြစ်ဖို့လက်ရှိကျွန်တော်တို့ရင်ဆိုင်နေရတဲ့ရာသီဥတုပြောင်းလဲမှုအန္တရာယ်မြင့်မားမှုကိုဖြေရှင်းဆောင်ရွက်ကင်တွယ်သွားရမှာဖြစ်ပါတယ်လို့ပြောသွားတာပါ။ဒါ့အပြင်သမ္မတရာထူးသက်တမ်း၄နှစ်ထမ်းဆောင်မဲ့ဘိုင်ဒန်အနေနဲ့ပထမသတင်းပတ်အတွင်းမှာသမ္မတအထူးအာဏာအမိန့်နဲ့လက်နက်ရေးထိုးပြဋ္ဌာန်းချက်တွေဟာအမေရိကန်ပြည်ထောင်စုအနေနဲ့2035ခုနှစ်အရောက်မှာကာဗွန်ညစ်ညမ်းမှုကင်းမဲ့တဲ့စွမ်းအင်ကဏ္ဍရရှိစေမှာဖြစ်တယ်လို့2050ပြည့်နှစ်အရောက်မှာအမေရိကန်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေကစွန့်ပစ်တဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်မှုကိုလုံးဝဖယ်ရှားပေးမှာဖြစ်တယ်လို့ဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဒါ့အပြင် January 20ရက်နေ့ကသမ္မတကျန်းသစ္စာကျင်းပပွဲအပြီးအချိန်ပိုင်းအတွင်းမှာပဲ2016ခုနှစ်နိုင်ငံတကာဆိုင်ရာပဲရစ်ရာသီဥတုပြောင်းလဲမှုသဘောတူညီချက်မှာအမေရိကန်ပြန်ပြီးဝင်ရောက်ဖို့ရည်ရွယ်ထားကြောင်းဘိုင်ဒန်ကကြေညာခဲ့ပါတယ်။သူဆိုရလက်ထက်မှာအမေရိကန်ရာသီဥတုဆိုင်ရာအထူးကိုယ်စားလှယ်ဖြစ်2004ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့တဲ့ဒီမိုကရက်သမ္မတလောင်းဂျွန်ကယ်ရီကိုဂျိုးဘိုင်ဒန်ကခန့်အပ်ခဲ့ပါတယ်ရှင်။အာဏာရှင်နီးလက်အစီအစဉ်နဲ့မောင်းနှင်မှုကြိုးပမ်းနေတဲ့တရုတ်ရဲ့အာထုံးမှုကိုခုခံစင်ခေါ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂနဲ့ပြန်ပြီးထိတွေ့ဆက်ဆံဖို့အရေးကြီးကြောင်းအမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်အမည်စရင်းတင်သွင်းထားတဲ့ Linda Thomas Greenfield ကမနေ့ကအလေးနက်ပြောကြားလိုက်ပါတယ်ဝိုင်ယန်တန်တမန် Linda Thomas Greenfield ကိုကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်ခန့်အပ်အတည်ပြုဖို့ဗုဒ္ဓဘုနေ့ကကျင်းပတဲ့ American အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်ကြားနာပွဲမှာသူကတရုတ်ရဲ့ကဘာလုံးဆိုင်ရာလွှမ်းမိုးရေးကြိုးပမ်းနေမှုဟာ American ရဲ့ခေါင်းဆောင်မှုအစဉ်လာကိုစိန်ခေါ်နေကြောင်းအခုလိုပြောကြားခဲ့ပါတယ
်။ We know China is working across the UN system to drive an authoritarian
တရုတ်ဟာ American အခြေခံစံတန်မိုးတွေကိုစန့်ကျင်နေအာဏာရှင်နီးလန့်အစီအစဉ်ကိုကုလသမဂ္ဂစနစ်တစ်ခုလုံးအသုံးချပြီးမောင်းနှင်ဖို့လှုပ်ဆောင်နေတယ်ဆိုတာကျမတို့သိပါတယ်။သူတို့ရဲ့အောင်မြင်မှုဟာကျမတို့ရဲ့ကုလသမဂ္ဂကနေဆက်ပြီးစုခွာနေတဲ့အပေါ်မှာမူတည်ပါတယ်။ဒါပေမဲ့ကျမတာဝန်ယူမဲ့အချိန်မှာဒါမျိုးအဖြစ်ခံမှာမဟုတ်ပါဘူးလို့ပြောသွားတာပါပြီးခဲ့တဲ့နှစ်ကကိုရိုနာဗိုင်းရပ်စ်ကူးစက်မှုကပ်ရောဂါဖြစ်ပွားမှုအပေါ်ကုလသမဂ္ဂမှအမေရိကန်နဲ့တရုတ်အင်အားကြီးနှစ်နိုင်ငံကြားတင်းမာမှုအခြေအနေဟာအမြင့်ဆုံးရောက်ရှိခဲ့တာပါသောမတ်စ်ဂရင်းဖီးလ်ဟာအမေရိကန်နိုင်ငံသားဆက်ဆံရေးတန်တပန်လောကမှာနှစ်ပေါင်း35နှစ်ကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးအထူးသဖြင့်အာဖရိကတိုက်အပါအဝင်ကမ္ဘာတိုက်ကြီးလေးခုမှာအမှုထမ်းခဲ့သူဖြစ်ပါတယ် Republican လွှတ်တော်အမတ်တို့ကဒီမိုကရက်ဘိုင်ဒန်ရဲ့နိုင်ငံသားရေးမူဝါဒတွေတဲ့ဥပမာအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားနျူကလ িয়ার သဘောတူညီချက်စာချုပ်ထဲပြန်လည်ဝင်ရောက်မှာမျိုးကိုဆန့်ကျင်နေကြပေမဲ့သောမတ်စ်ဂရင်းဖီးလ်ရဲ့ကြားနာပွဲမှာတော့ပါတီနှစ်ရလုံးကထောက်ခံခဲ့ကြပါတယ်ရှင်အမေရိကန်နဲ့ရုရှားကြားနောက်ဆုံးတက်တန်းကြံနေသေးတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တိုးဖို့ရုရှားလွှတ်တော်အမတ်တွေကဗုဒ္ဓဘုနေ့ကအလျင်မြန်ပဲအတည်ပြုခဲ့ကြပါတယ်နှစ်နိုင်ငံကြားလက်နက်ထိန်းချုပ်ရေးသဘောတူစာချုပ်တက်တန်းကုံဆုံးဖို့မတိုင်ခင်ရက်အနည်းငယ်အလိုမှာအခုလိုရုရှားလွှတ်တော်ကအတည်ပြုလိုက်တာပါAmerican သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုအပြီးနောက်တစ်ရက်မှာရုရှားအထက်နဲ့အောက်လွှတ်တော်နှစ်ရက်လုံးကနေသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တက်တန်းတိုးဖို့တညီတညွတ်ထဲဆုံးဖြတ်ခဲ့ကြတာပါအခုလိုစာချုပ်တက်တန်းတိုးလိုက်တာနဲ့ပတ်သက်လို့လိုအပ်တဲ့လုံထုံးလုံနည်းတွေကိုလာမယ့်ရက်အနည်းငယ်အတွင်းအပြည့်အစုံဆောင်ရွက်ဖို့သဘောတူခဲ့ကြောင်းရုရှားအစိုးရကလည်းပြောကြားခဲ့ပါတယ်ဗီဒီယိုကွန်ဖရင့်နဲ့ပြုလုပ်တဲ့ကမ္ဘာစီးပွားရေးဖိုရမ်မှာလည်းရုရှားသမ္မတပူတင်ကဗီဒီယိုကနေတဆင့်မိကွန်းပြောကြရမှာစာချုပ်တက်တန်းတိုးမြှင့်နိုင်ခဲ့တာဟာမှန်ကန်တဲ့လမ်းကြောင်းတက်လှမ်းမှုအဖြစ်ချီးကျူးစကားပြောကြားခဲ့ပေမယ့်တကမ္ဘာလုံးဆိုင်ရာပြိုင်ဆိုင်မှုနဲ့ပဋိပက္ခအသစ်တွေရဲ့ချင်းချောက်မှုတွေမြင့်မားလာနေကြောင်းလည်းသတိပေးခဲ့ပါတယ် ဒီတိုင်းနိုင်ငံမှာဆိုးရွားနေတဲ့ COVID-19 ကပ်ရောဂါအခြေအနေကိုထိန်းချုပ်နိုင်ဖို့ပြင်းထန်တင်းကျပ်တဲ့နယ်စပ်ကန့်သတ်ချက်တွေကိုပြဋ္ဌာန်းဖို့ရှိနေကြောင်းဒီတိုင်းဝန်ကြီးချုပ် Boris Johnson ကဗုဒ္ဓဘူးနေ့ကပြောကြားခဲ့ပါတယ်။တင်းကျပ်မဲ့ကန့်သတ်ချက်တွေထဲမှာအန္တရာယ်မြင့်မားတဲ့နိုင်ငံတွေကပြန်လာတဲ့ဒီတိုင်းနိုင်ငံသားတိုင်းဆယ်ရက်ကြာဟိုတယ်တွေမှာ quarantine မဖြစ်မနေဝင်ရမယ့်ချက်လဲပါဝင်ပါတယ်။အန္တရာယ်မြင့်မားတယ်လို့သတ်မှတ်ထားတဲ့နိုင်ငံပေါင်း30ရှိနေပြီးအဲ့ဒီကနေပြန်လာတဲ့ဗြိတိန်နိုင်ငံသားတွေအများနဲ့နေထိုင်ခွင့်ရနေသူတွေအနေနဲ့အစိုးရကထောက်ပံ့မှုပေးထားမယ့်ဟိုတယ်မျိုးတွေမှာဆယ်ရက်ကြာမဖြစ်မနေတည်တံ့ခွဲပြီး quarantine ဝင်ရမှာဖြစ်တယ်လို့ပါလီမန်ကိုပြောကြားတဲ့မိန်ကွန်းထဲမှာဝန်ကြီးချုပ် Boris Johnson ကထည့်သွင်းပြောဆိုခဲ့ပါတယ်။ဒါအပြင်ဗြိတိန်နိုင်ငံနဲ့ virus အသစ်ရောက်ရှိကူးစက်ပြန့်နှံ့နေတဲ့ NDA ကိုကာကွယ်ဆေးထိုးပြီးတားဆီးနိုင်ရေးဆောင်ရွက်နေကြောင်းလည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.33 ညဘိုင်းလိုမီတာ40 kHz 8.33 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ကျွန်တော်ရဲမထုံပါမြန်မာနိုင်ငံမှာမတင်ဇန်နဝါရီလ29ရက်နေ့ကစလို့ကျမရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးရီစတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြည်သူဒေါက်တာတက်သိန်းကကိုဗစ် -19 ကာကွယ်ဆေးပထမဆုံးထိုးနှံခံရသူဖြစ်တယ်လို့ကျမရေးဝန်ကြီးဌာနကကြေညာထားပါတယ်။ကျမရေးဝန်ထမ်းတွေလိုပဲကိုဗစ်တိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေတဲ့စေရနာဝန်ထမ်း volunteer တွေလည်းပထမဆုံးအသုတ်ကာကွယ်ထိုးဆေးထိုးနှံခွင့်ရကြပါတယ်ပထမဆုံးအသုတ်ထိုးနှံခွင့်ရတဲ့အပေါ်စေရနာဝန်ထမ်းတွေကဝမ်းမြောက်မိတယ်လို့ပြောပါတယ
်ခံခွင့်ရတယ်ပြီးတော့နောက်တစ်မျိုးအနေနဲ့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့လောက်ကန်ပြီးခဲ့တဲ့အတွက်ကျွန်တော်တို့ဦးစားပေးပြီးတော့ဒီကာကွယ်ဆေးထိုးနှံတဲ့ဆိုင်ရင်းထဲမှာဖိပြီးတဲ့အတွက်ကျွန်တော်တို့ဝမ်းလဲဝမ်းသာပါခင်ဗျာကျွန်တော်လည်းကောင်းပါခင်ဗျာနိုင်ငံတော်ကနေလဲဒီအရေးကိုကျွန်တော်လူတိုင်းစီထိုးနိုင်အောင်လို့ဆောင်ရွက်ပေးနေတဲ့အတွက်ဒီကားလိုက်လေးမြန်မြန်ပြီးသွားမယ်လို့မျှော်လင့်ပါတယ်ခင်ဗျာ
ရန်ကုန်တိုင်းဒေသကြီးကစေရနာဝန်ထမ်းတကူဖြစ်တဲ့အသက်25နှစ်အရွယ်ကိုငိမ့်ချန်းစိုးက AFP သတင်းဌာနကိုပြောသွားတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့အားနဲ့ချိနေနေတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ကြောင့် COVID-19 ရောဂါကိုတုံ့ပြန်ရမှာကျန်းမာရေးဝန်ထမ်းအပြင်စေနာဝန်ထမ်းတွေကိုလည်းအကြီးအကျယ်မိခုံနေရတာဖြစ်ပါတယ်။မနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအသေး434ယောက်ထပ်တူးတွေ့ရှိခဲ့ပါတယ်။ဒါကြောင့်ကူးစက်သူစုစုပေါင်းက 338,802 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်း COVID-19 ကြောင့်သေဆုံးသူက9ယောက်ရှိပါတယ်။ဒီသတင်းပတ်တွေအတွင်းပထမဆုံးအကြိမ်သေဆုံးသူ10ခန်းအောက်ကျဆင်းသွားတာဖြစ်ပါတယ်။အခုချိန်အထိ COVID ကြောင့်သေဆုံးသူစုစုပေါင်း389ယောက်ရှိပြီဖြစ်ပါတယ်ခင်ဗျာ။ COVID-19 ကကဆေးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံ Hyderabad မြို့အခြေစိုက် Bharat Biotech Ltd ဆေးကုမ္ပဏီကမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်တဲ့စံသပ်မှုတွေပြုလုပ်နိုင်ဖို့ခွင့်ပြုချက်ရယူဖို့ကြိုးစားနေတယ်လို့သတင်းရင်းမြစ်တွေကိုကိုးကားပြီးအိန္ဒိယသတင်းဌာနတွေကပြောပါတယ်။ Bharat Biotech Ltd Company ထုတ် Covaxin စနဲ့ Oxford Technology နဲ့ AstraZeneca Company ထုတ် Covishield ကာကွယ်ဆေးတွေကိုအိန္ဒိယနိုင်ငံကအရေးပေါ်သုံးစွဲခွင့်ပြုထားတာဖြစ်ပါတယ်။သတင်းရင်းမြစ်တွေအရအိန္ဒိယ Bharat Biotech Company ကမြန်မာအစိုးရနဲ့ပုံမှန်အဆက်အသွယ်ပြုလုပ်နေပြီးမကြာခင်မှာထိရောက်မှုရှိမရှိစမ်းသပ်မှုတွေစတင်လုပ်ဆောင်တော့မယ်လို့ဆိုပါရယ်အိန္ဒိယဆေးသူသတ္တနကောင်စီ ICMR ရဲ့အဆိုအရအခုလိုစမ်းသပ်မှုတွေဟာသက်ဆိုင်ရာနိုင်ငံတွေကကာကွယ်ဆေးတွေကိုမဝယ်ယူမီပုံမှန်လူရုပ်လုပ်စဉ်စမ်းသပ်မှုတွေလို့ပြောပါရယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဆေးထိရောက်မှုဆိုင်ရာစမ်းသပ်မှုတွေလုပ်မဲ့ကိစ္စအပေါ် Bharat Biotech Company ရဲ့ပြောခွင့်ရကဖြေကြားဖို့ကြိုးစားခဲ့တယ်လို့အိန္ဒိယအခြေစိုက်မင်းသတင်းဌာနကပြောပါရယ်ခင်ဗျာအမေရိကန်နိုင်ငံကြားရေးဝန်ကြီးသည်အန်တိုနီဘလင်ကန်ကသူ့ကိုရာဒူးခတ်အဖို့အတည်ပြုရေးအထက်လွှတ်ကြားနာဆက်ဆေးပွဲမှာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ
်။ And one final question on Rohingya. If confirmed, will you commit to overseeing an interagency process to make a determination as to whether the crimes committed against the Rohingya in Burma constitute genocide?
Yes, I would.
နိုင်ငံကြားရေးဝန်ကြီးအဖြစ်အတည်ပြုခန့်အပ်ခံရမယ်ဆိုရင်မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကလူမျိုးတုံးတပြတ်မှုများမပြောင်းအမေရိကန်ဆိုရာဝန်ကြီးဌာနတွေကြားသုံးသပ်ဆွေးနွေးမှုတွေပြုလုပ်တာကိုကြီးမှုဦးဆောင်သွားမလားဆိုတဲ့မေးခွန်းအပေါ်အန်တိုနီဘလင်ကန်ကကြီးမှုသွားမယ်ဆိုပြီးဖြေကြားသွားတာဖြစ်ပါတယ်။ဒီမေးခွန်းကိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဇန်နဝါရီလ19ရက်နေ့ကပြုလုပ်ခဲ့တဲ့မစ္စတာဘလင်ကန်ကိုနိုင်ငံခြားရေးဝန်ကြီးဖြစ်ခန့်အပ်တည်ပြုရေးဂျာနာဆစ်ဆေးပွဲမှာ မက်ဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်မှအက်မာကီကမေးမြန်းခဲ့တာဖြစ်ပါတယ်။အန်တိုနီဘလီကန်ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်အထက်လွှတ်တော်ကဇန်နဝါရီလ26ရက်နေ့ကအတည်ပြုခန့်အပ်ခဲ့ပြီးဖြစ်ပါတယ်။ဝိုင်းရင်တပ်တမန်တူဦးဖြစ်တဲ့အန်တိုနီဘလီကန်ကသမ္မတအိုဘားမားလက်ထက်မှာဒုတိယနိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒုတိယဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတော့မြန်မာနိုင်ငံကို2015ခုနှစ်မေလအတွင်းကတစ်ကြိမ်2016ခုနှစ်ဇန်နဝါရီလအတွင်းကတစ်ကြိမ်နှစ်ကြိမ်တိုင်းတော်ရောက်ခဲ့ပူသူဖြစ်ပါတယ်။ကမ္ဘာတဝန်ဒုက္ခသည်အကြက်တဲတွေ့ကြုံနေရချိန်2015ခုနှစ်ခရီးစဉ်အတွင်းမြန်မာနိုင်ငံကိုရောက်ရှိနေချိန်မှာအန်တိုနီဘလင်ကန်ကအိန္ဒိယသမုဒ္ဒရာပင်လယ်ပြင်မှာထွက်ပြေးကြတဲ့လေဆိပ်ပြေးဒုက္ခသည်တွေထဲကတစ်ဝက်လောက်ကမြန်မာနိုင်ငံရခိုင်ပြည်နယ်ကဖြစ်တဲ့ဆိုပြီးကမ္ဘာကုလသမဂ္ဂနဲ့အခြားဖွဲ့တွေကရရှိထားတဲ့အထောက်အထားတွေကိုကိုးကားပြီးပြောကြားဖူပါတယ်။ရိုဂျာအသုံးဖို့လက်မခံတဲ့မြန်မာနိုင်ငံက2019ခုနှစ်အတွင်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဂျာဒုက္ခသည်တွေနေရပြန်ရေးဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတို့နဲ့အတူသုံးနိုင်ငံဆွေးနွေးမှုတွေဒီနေ့အစပိုင်းမှာပြုလုပ်ခဲ့ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်2020ပြည်နယ်အတွင်းကမ္ဘာတဝန်းအလုပ်လက်မဲ့ဖြစ်ခဲ့ရသူစုစုပေါင်း255သန်းရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။2019ခုနှစ်နဲ့နှိုင်းယှဉ်ရင်ပြီးခဲ့တဲ့နှစ်အတွင်းဒီကမ္ဘာလုံးအလုပ်လုပ်ချိန်ပေါင်းရဲ့ 8.8% ကနေဆုံးရှုံးခဲ့ကြောင်းပြည်ဆိုင်ရာလုံသမားအဖွဲ့ချုပ် ILO ကတင်းနယ်လာတွေကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။အလုပ်လက်မဲ့ဖြစ်ခဲ့ရသူလူ255သန်းအရေအတွက်က2009ခုနှစ်ကကြုံတွေ့ခဲ့ရတဲ့ကမ္ဘာငွေကြေးအကျပ်တဲကြောင့်အလုပ်ဆုံးရှုံးရသူအရေအတွက်ထက်လေးစားနီးပါးရှိတယ်လို့လည်းဆိုပါတယ်။ဒါကြောင့်1939ခုနှစ်ကတွေ့ကြုံခဲ့ရတဲ့ကမ္ဘာစီးပွားဖြစ်ကန်နောက်ပိုင်းအဆိုးရွားဆုံးအကျပ်တဲဖြစ်တယ်လို့လည်း ILO အကြီးအကဲ Guy Ryder ကဗီဒီယိုရုပ်သံကပြုလုပ်တဲ့ဆွေးနွေးပွဲမှာပြောပါတယ်။ဒီနေ့2021ခုနှစ်မှာတော့ကမ္ဘာလူ့သမားစည်းကွယ်ပြန်လည်ဒလန်ထူလာဖို့ကအခြေရွာဦးမှာဖြစ်တယ်လို့မကြီးမြမှုတွေနဲ့မကြီးရမှုတွေရှိနေဦးမှာဖြစ်တယ်လို့လည်း ILO ကပြောပါတယ်ခင်ဗျ ချက်တာပတိနေမနေ့ကနောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့အတူကြီးညာခဲ့တာဖြစ်ပါတယ်အခုတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီခင
်ဗျစင်တော်ဝင်းမြမှာဖွဲ့စည်းပုံဥပဒေတွေကိုလိုက်နာမှုမရှိတဲ့အခါဖျက်သိမ်းခဲ့ရတယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ဟာဘာရွယ်ချက်ပါလဲအဆိုးဆုံးအခြေအနေဖြစ်မလာအောင်ဘာတွေလုပ်သင့်ပါလဲဆိုတာကို MIPS မြမငင်းချိုင်းနဲ့လုံခြုံရေးအင်စတီကျူအမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကိုမေးရမှာသူကအခုလိုစပြောပါတယ
်တမတော်ဘက်ကမြင်တဲ့အမြင်ပေါ့နော်လက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေကိုသူတို့ဘက်ကပြောတဲ့ဟာတွေကိုပေါ့နော်ဒီ UEC နဲ့အစိုးရဘက်ကတုံ့ပြန်မှုမရှိဘူးအရေးမှုမရှိဘူးဆိုတော့အပေါ်မှာဒါဥပဒေကိုလေးစားလိုက်နိုင်မှုမရှိဘူးဆိုတဲ့ဟာကိုပြောတာတစ်ပိုင်းရှိတယ်နောက်တစ်ပိုင်းကတော့အကယ်၍အဲ့လိုမျိုးလေးစားလိုက်နိုင်မှုမရှိဘူးဆိုလို့ရှိရင်တော့ဒါကနောက်ဆုံးအဆင့်ကတပ်မတော်အနေနဲ့အာဏာသိမ်းလို့ရနိုင်တယ်ဆိုတော့အထိပြောတယ်ဆိုတော့သဘောလေးပါမှာ
ဟုတ်ကဲ့အဲ့ဒီတော့ဒီမတက်ခင်ကပဲတပ်မတော်ပြောခွင့်ရဗိုလ်ချုပ်ဆောင်မင်းထွန်းကလည်းပေါ့နော်တပ်မတော်အာဏာမသိမ်းဘူးလို့မမှတ်နိုင်ကြောင်းသူပြောတဲ့နေရာမှာဒီဇဲဥတွေကိုတိကထားပြီးပြောသွားတာမို့ဒါကဘလို့ဆိုလိုပြီးတော့အခုကာဝေးဥစည်းချုပ်ဥပဒေကြောင်းရပြောတာနဲ့ရောဟိုဘလို့ဆက်ဆက်တာကိုတွေ့မိလဲ
အခြေခံဥပဒေမှာလည်းအရေးပေါ်အခြေအနေဆိုတဲ့ဟာမျိုးကိုကြီးညာပြီးတော့ပေါ့နော်ဒီတမတော်ကနေအာဏာယူနိုင်တယ်ဆိုတဲ့ဟာနဲ့ပတ်ပြီးတော့ချိတ်ဆက်ထားရတယ်ရှိတော့အဲနောက်တစ်ချောင်းကအခုတမတော်တော်ကပြောနေတဲ့ direction ကအစိုးရဘက်ကဘာမှတုံ့ပြန်မှု UEC ဘက်ကဘာမှတုံ့ပြန်မှုဆိုလို့ရှိရင်ဒါတို့တစိမ့်စိမ့်တက်မယ်ဆိုတဲ့သဘောထားတွေမျိုးလည်းပြောထားတယ်ဆိုတော့ဒါတစုံတရာတော့ပေါ့နော်ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးမှာတင်းမာမှုကအထွတ်ထိပ်ကိုဖြည်းဖြည်းချင်းရောက်လာပြီဆိုတာတော့ပိုပြီးသိလာတာ
ပါဟုတ်ကဲ့ဒီနေရာမှာကဒီအရေးပေါ်အခြေအနေကြီးညာအာဏာယူဖို့ဆိုတာမှာကာကွယ်ရေးနဲ့လုံခြုံရေးကောင်စီခေါ်တာပေါ့နော်ဒါကကာကွယ်ရေးဥစည်းချုပ်ကတိုက်ရိုက်လုပ်လို့မရဘဲနဲ့ဒီသမရကပဲခေါ်လို့ရတာမျိုးဆိုတော့အခုကာကွယ်ရေးဥစည်းချုပ်ပြောတဲ့နေရာမှာလည်းဖွဲ့စည်းပုံမှာဖြတ်နိုင်တယ်ဆိုတဲ့နေရာမှာ1962နဲ့1988တုန်းကလည်းအလားတူဖွဲ့စည်းပုံတွေကိုဖြတ်ခဲ့တယ်လို့ကာချုပ်ကပြောခဲ့တာကဘလောက်ထိစိုးရင်စရာရှိတယ်
အလောက်ကြီးပြောတဲ့အစစ်အထိရောက်သွားပြီဆိုတော့ဒါတင်းမာမှုရဲ့ဟိုအထုတ်ထိတ်ရောက်ခါနီးနေပြီပေါ့နော်ကျွန်တော်တို့အာလီဝါနီပေါ့နော်ဒီဂျိုတင်အသိပေးစနစ်တွေမှာဒီလိုမျိုးနိုင်ငံတော်ရဲ့အကြီးအကျယ်တွေတမတော်အကြီးအကျယ်တွေကဒီလိုစကားမျိုးတွေကိုပြောလာပြီဆိုလို့ရှိရင်ဒီပုံမှာ serious စီးပေါ့နော်ဒီတကယ်ကိုဒါကိုဟိုအရေးတူနဲ့စဉ်းစားအသင့်နဲ့ကြိုတင်အချက်ပေးစနစ်တွေဖြစ်တယ်ဆိုတော့ကျွန်တော်လည်းဆိုတော့တော်တော်များများနိုင်ငံတွေမှာဒီလိုမျိုးအာဏာသိမ်းမှုတွေမဖြစ်လာခင်မှာကြိုတင်အသိပေးစနစ်အချက်တွေရှိတယ်အဲ့ဒီထဲမှာအဲ့လိုမျိုးတွေပါတယ
်ဟုတ်ကဲ့အဲ့ဒီတော့အခုတို့ဒီပြင်းထန်တဲ့အဆင့်မျိုးမှာအစိုးရဘက်ကရောဘယ်လိုဖြေရှင်းပေးတယ်လဲ
တမတော်ကရွေးကောက်ပွဲရလတ်ကိုသူက challenge ထုတ်တာထက်ရွေးကောက်ပွဲမှာ ဖြစ်ခဲ့တယ်ပေါ့နော်သူတို့ရဲ့အခေါ်ဝေါ်ရတော့ပုံမှန်မှုတွေပေါ့နော်အဲကျွန်တော်တို့ဒီမဲမှာတော့မဲ irregularity ဆိုတာပုံမှန်နဲ့မဲတွေပေါ့အဲ့တော့ UEC နဲ့ဒီ data တွေကိုထုတ်ပေးလိုက်ကဲစိုက်တဲ့လူကြည့်ကြ
ဟုတ်ကဲ့အဲ့တော့ဘာကြောင့်မလို့အခုလိုမဖြစ်ခဲ့ရလဲ
အစိုးရဘက်ကမြင်တဲ့အမြင်ကြတော့လေဒါကတမန်တော်နဲ့ဒီဆက်တဲ့ USCB ပါတီရှုံးတဲ့အတွက်ကြောင့်မလို့ဒါတမန်တော်ကဒီကိစ္စကိုဝင်ပြီးတော့ဟိုမဲခိုးတယ်ဒါမှမဟုတ်မဲလိမ့်တယ်ဆိုတဲ့ပုံစံမျိုးနဲ့ပေါ့နော်ဒါဆွဆွဲတယ်ဆိုတဲ့အမြင်မျိုးရှိတယ်။နောက်တစ်ဖက်ကဒီပြန်ကြည့်လို့ရှိရင်လည်းပေါ့နော်ဒီလိုမျိုးဖြစ်စဉ်တွေကအရင်ရွေးကောက်ပွဲပေါ့နော်2020 2015တို့မှမရှိခဲ့လို့ရှိခဲ့တာလို့အဲ့ဒီဟာမျိုးတွေကလေ။အဲ့တော့ဒါဟိုနေ့ကအားလုံးကပေါ့နော်ဟုတ်တယ်ရှိမယ်ဒီရှိတဲ့ဟာတွေကတကယ်ရောရလဒ်ကိုထိခိုက်နိုင်လားမထိခိုက်နိုင်ဘူးလားဒီလောက်ပြန်ဆွေးနွေးလိုက်တဲ့သူတို့ရဲ့ပြဿနာဆော့ဆီးနဲ့ပြီးသွားပြီ
။ဟုတ်ကဲ့အဲ့တော့ဒီနေ့မှာပြဿနာကိုနောက်ထပ်လုံးပါပေါ့နော်ကွက်ကွက်ကုန်းကွယ်မြင်လောက်ဘယ်လိုရှင်းပြချင်လဲ
ဒီကတော့တမ်ဘရောဘက်ကလည်းရှင်းရှင်းလေးလေးနဲ့ပေါ့နော်အခုရလတ်ကိုအတိမတ်ပြုတယ်မပြုတယ် challenge ရှုပ်နေတာမဟုတ်ဘူးဘယ်ဒီပြဿနာတွေရှိတယ်ဆိုတဲ့ဟာကိုအတိမတ်ပြုပေးဖို့တင့်တော်နဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတောင်းဆိုတာဖြစ်တယ်ဆိုတဲ့ဟာရှင်းရှင်းပြအောင်ပြောပြရမယ်ပေါ့နော်ဟုတ်ပြီ UEC နဲ့ဟိုအစိုးရဘက်ကလည်းတမ်ဘရောဘက်ကဒီပြောတဲ့ဟာကိုလုံးဝမသိကြုံကြုံပြီးတော့ဒါတုံ့ပြန်တယ်မလို့ဘူးဆိုတဲ့အနေအထားမျိုးထက်အချက်လက်တွေပေးသူကိုယ်တိုင်ကိုလည်းပြည်သူလူထုရောဒီရွေးကောက်ပွဲနဲ့ပတ်သက်စောင့်ကြည့်လက်အဖွဲ့တွေလေ့လာတာအချက်လက်တွေအကုန်ထုတ်ပြန်ပေးလိုက်တခြားနိုင်ငံတို့လုပ်ပေးလိုက်အခြားသူတွေပါကြည့်လာတဲ့အခါမှာလည်းဟလာဝင်ပြီးထောက်ပြလို့ရတဲ့သူတွေလည်းအများကြီးရှိလာမယ်ဆိုရင်ဒီ third party involvement ကကောင်းလာမယ်ဆိုလို့ရှိရင်ဒီ tension ကလည်းဖြေလျှော့သွားနိုင်တယ်ဖြစ်လာခဲ့ပြီဆိုလို့ရှိရင်တော့နိုင်ငံတကာကလည်းဖိအားပေးတဲ့ကိစ္စတွေရှိလာမယ်ဖြေရွေးမှလည်းမတည်မငြိမ်မှုတွေဖြစ်လာနိုင်တယ်စီးပွားရေးအခုလို covid ကြောင့်ပေါ့နော်ရရဲ့လေးချက်နဲ့စီးပွားရေးကလည်းအများကြီးထိုးကျသွားနိုင်ပေါ့နော်အဲ့တော့နှစ်ဖက်လုံးအနေနဲ့ဒီပြဿနာကိုဒီဆက်ပို့ပြီးတော့မကြီးထွားပဲနဲ့ထိတ်တိုက်ရင်ဆိုင်တဲ့အဆင့်မရအောင်တော့စူးစမ်းပေးဖို့တော့ကျွန်တော်တို့အနေနဲ့ကတော့မြစ်တက်ရခဲ့ပြီ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာမင်းဆောင်ခင်ဗျာကျွန်တော်ဝင်းမင်းပါ
မွန်ပြည်နယ်ဘီလင်းမြို့နယ်မှာဒေသခံတွေဆောင်တဲ့ချီပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြလှုပ်ရှားမှုတွင်စီရေးပရိပခတွေရက်စဲပြီး NCA ပြည်ရတဘောတူညီချက်ကိုလိုက်နာကောင်းဆယ်ပေါ်ကြဖို့လက်နက်ကန်ဖွဲ့တွေကိုစောင်းစုလိုက်ကြတဲ့အကြောင်းသိပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါNCA ပြည်ဖွဲ့ဖြစ်တဲ့ကရင်မျိုးသားစေယုံ KNU နဲ့မြန်မာစစ်တပ်ကရင်နယ်ခြားစောက်တပ် PGF ဖွဲ့တို့နဲ့မကြာသေးခင်ကလက်နက်ကန်ပြည်ပခတ်တွေပေါ်ပေါက်ခဲ့ပြီးမွန်ပြည်နယ်ဘီလင်းမြို့နယ်မှာရှိတဲ့ကျေးရွာ၁၁ရွာကကရင်ကျေးရွာသား2000ဝန်းကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဘီလင်းမြို့နယ်ပြမစိတ်ကျေးရွာ၊ကြတောင်းစိတ်ကျေးရွာတို့ဘက်မှာစီတန်းလှည့်လည်ဆန္ဒပြလှုပ်ရှားမှုတွင်စီရီသိမ်းမှမှုတွေအဆုံးသတ်ဖို့အစည်းအကတောင်းဆိုခဲ့ကြကြောင်းလဲဆန္ဒပြပွဲမှာပါဝင်ခဲ့သူဒေသခံကုမြအေးကပြောပါတယ်။
NCA ဒီခါရဆက်ခိုင်မာဖို့ NCA ဒီနည်းကိုစီမီစီကလိုက်နာဖို့ပေါ့လေဒီအော့ချီကတာအော့ချီစီတန်းနဲ့ညီတွေမချိုးဖောက်ဖို့ဒီအော့ချီရဲ့တပ်ဆွထားတဲ့ကြေးရွာတွေပါလေညာနောက်ဆုတ်ပြီးဖို့အော့ချီတက္ကနာကြီးအခက်ကြေးကြရဲ့ဒီလူနဖက်ဖြစ်တဲ့ရေဆဲရခါကြတော့တက်ပွဲဖြစ်မှဆုလို့လူနဖက်ညီနဲ့တက်ပြီးချီစာဖို့ကဝါတက်ပွဲဖြစ်အောင်အဲ့လိုမျိုးသူစရဘတ်တော့ကသူဦးရနှစ်ထောက်ကြော့တယ်
မကြာသေးခင်ကစည်ရေးသိမ်းမှမှုတွေတွင်လက်နက်ကန်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်ဒေသခံတွေကြားစိုးရိမ်မှုတွေထွက်ပေါ်နေတာဟာလည်းဆန္ဒပြရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့ဘီလင်းမြို့ကလှုပ်ရှားမှုကိုဥဆောင်လူသူဖြစ်တဲ့နော်အဲကညော့ဖော်ကပြောပါတယ
်။ဒီရမီသိမ်းတဲ့ဆက်ဆက်မှုရှိတယ်ပေါ့နော်။အခုဆိုလို့ရှိရင်ဒီရိုးတဲ့ဆက်ဆက်မှုရှိနေတာဖုန်းကြောင်းနဲ့မှတက်သေးတာပေါ့နော်။ဒီလိုလူကြည့်တယ်နော်ဒါတော့ရွာနဲ့ကတ်တာပေါ့ရွာနဲ့ကတ်တဲ့ကြည့်ရင်နောက်ပြေးရုံပြင်တာပေါ့နော်။အဲ့လိုမျိုးရှိတယ်ပေါ့နော်။အခုဒီတက်ဆက်တာနဲ့ဒီရွာထဲမှာရှိရတယ်ဒီမှာတော့မလို့တော့ဘူး။ကျွန်တော်တို့အမိနဲ့ကတိုက်ပွဲတွေပါဖြစ်နေလို့ဆိုတာမလုံခြုံပါလဲတော့
သထုံခရိုင်ဘီလင်းမြို့နယ်ဘက်မှာဒီလဆန်းပိုင်းလုံးက KNU တပ်မှသစ်တပ်ဖွဲ့တွေနဲ့ကရင်နယ်ခြားစောက်တပ် PGF တို့ဆက်ဆွဲထားတဲ့ကြတောင်းစိတ်နဲ့ဝင်းတပန်ကျေးရွာသားစခန်းတွေမှာပြစ်ကတ်မှုနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်မွန်ပြည်နယ်သထုံမြို့နယ်နဲ့ဘီလင်းမြို့နယ်အစွန်တီရတွေမှာကရင်တိုင်းဒါကျေးရွာတွေရှိနေကြသလိုကရင်ပြည်နယ်ဖာမြို့နယ်နဲ့ဖာပုံမြို့နယ်တို့နဲ့လည်းနယ်နိမိတ်ချင်းဆက်ဆက်နေပြီး GNU ကရင်မျိုးသားစည်းရုံးကတတ်မှာတဲ့နယ်မြေဖြစ်သတ်မှတ်ထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကလည်းမြေကျိုးကျေးရွာနဲ့လေးကီကျေးရွာတို့ဘက်မှာဆောင်းကနန်းရှိတဲ့ကရင်ကျေးရွာသားတွေပရမကျိန်ဆန္ဒပြခဲ့ကြပါတယ်။ကရင်ယူတပ်မှတည်တာဖြစ်တဲ့ဘီလင်းမြို့နယ်မှာတိုက်ခိုက်မှုတွေကြီးကြီးမားမားမရှိပေမဲ့ဆက်ဆက်ရကရင်ပြည်နယ်ဖာပုံမြို့နယ်ဘက်ကတိုက်ပွဲတွေကြောင့်ဘီလင်းမြို့နယ်ထဲသိမ်းချောင်လာတဲ့သူတွေလည်းရှိနေပါဗျ။ KNU ကရင်မျိုးသားစည်းရုံးနဲ့မြန်မာစိုးရစစ်တပ်တို့ကြားအပြည့်ရစည်းရေး NCA သဘောတူစာချုပ်မှာလက်မှတ်ရေးဆိုးထားကြပေမဲ့ဒီလဆန်းပိုင်းကဆက်လို့ဘကိုးတိုင်းကြောက်ကြီးမြို့နယ်ကရင်ပြည်နယ်ဖာပုံမြို့နယ်တို့ဘက်မှာ KNU လက်အောက်ခံစစ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားလာနေတာပါ။ဒီလိုဖြစ်ပွားနေတဲ့စည်ရေးပဋိပက္ခတွေအဆုံးသတ်နိုင်ဖို့ KNU ကိုယ်စားလှယ်တွေကမြန်မာစိုးရတပ်မတော်တို့နဲ့ဆွေးနွေးညှိနှိုင်းဖို့လည်းစီစဉ်နေကြပါတယ်။ KNU နဲ့မြန်မာငြိမ်းချမ်းရေးကော်မရှင် NRPC တို့ကြားအကြုံညှိနှိုင်းမှုတွေလုပ်နေပေမဲ့တိုက်စုံမဲ့ရက်ကိုအတိမပြုနိုင်သေးကြောင်းလဲ KNU ဘက်ကပြောဆိုထားပါတယ်ခင်ဗျာ။ ကျွန်တော်နိုင်ကုန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
မြန်မာပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်ကျမဆူမြန်ပေါ်မှာမြန်မာနိုင်ငံကပြည်သူတွေအကြားကိုဗစ်ကာကွယ်ဆေးရန်ပုံငွေကိုဗြိတိန်ရောက်မြန်မာတချို့ကအွန်လိုင်းပေါ်ကနေကောက်ခံတာစတာလင်ပေါင်း6000ကျော်မြန်မာကျပ်ငွေနဲ့ဆိုရင်တော့သိန်း1000ကျော်ရရှိထားပါတယ် Just Giving ဆိုတဲ့အွန်လိုင်းပေါ်မှာရန်ပုံငွေရှာနိုင်တဲ့ website ပေါ်မှာအလှူကောက်နေတာပါဒီအလှူငွေတွေကိုသက်ဆိုင်သူတွေတက်သေးကိုရောက်အောင်လို့ဘယ်လိုပို့မှာပါလဲ Bansley မြို့ Bansley ဆေးရုံကတမတော်ကြီးဒေါက်တာတင်းတင်းကိုဆက်သွယ်မေးထားပါတယ်အခုလိုမျိုး online ပေါ်ကနေအလှူကောင်းပဲလို့ဆလုပ်တော့ကဒီလောက်ပမာဏများများရဖို့ရင်ပန်းပြီးလုပ်ခဲ့သလားလို့စပြီးမေးတဲ့အခါမှာဒေါက်တာတင်းတင်းကအခုလိုပြောပါတယ်
။ဟဲ့အဲ့လိုရမယ်လို့လုံးဝမမျှော်လင့်ခဲ့ပါဘူး။ကျမတို့အရင်တော့ target တာဆိုလို့ရှိရင်1000ထိပဲထပ်ထားတာ။1000ကို maximum အဲ့လောက်တည်းရနိုင်တယ်ထင်တဲ့အတွက်ထားခဲ့ပြီးနေတဖြည်းဖြည်းနဲ့ target ကိုညှင့်ယူလာတာပါ။ဒါကြောင့်လည်းဆိုတော့အလှူတွေကအများများလာကြတယ်နော်။ကဘာအရရက်ကဒီပေါ်တော့ဒီ Australia America တငယ်ချင်းညီမိတ်ဆွေတွေအကုန်ကရအောင်လူကြားတဲ့ခါကျတော့ target တာပိုပြီးညှင့်လာပြီးတော့မှအလှူတွေကလည်းအများကြီးရလာတာပါ။စေတနာထက်တန်စွာနဲ့လူရဲ့အကြောင်းရင်းတွေကကြတော့လေကိုတို့ကအဝေးမှာရောက်နေကြတယ်ပေါ့နော်မြန်မာနိုင်ငံမှာမရှိနေပေမဲ့အဲတစ်ဖက်တစ်လမ်းကကူညီနိုင်ခြင်းနဲ့ကူညီခြင်းနဲ့စိတ်ပေါ့နော်အဲ့ဒီစိတ်ကအကြီးကပါပဲအဲ့လိုအမျိုးယုံကြည်ရတဲ့ crowd funding ကိုရွေးလိုက်ပြီးတော့မှကျမတို့စီကို link ရလာတယ်နောက်ပြီးတဲ့အခါကျတော့အဲ့ဒီ link ရတဲ့ခါလာမှာလေကျမတို့တွေကတန်ယုံကိုအကူအညီတောင်းလိုက်တယ်မကြောက်လဲဆိုတော့ဒီလိုမျိုး funding ကိုတောင်းခံနေတဲ့အဖွဲ့အစည်းတွေရှိတဲ့ကာလကြလို့ရှိရင်လူတိုင်းကယုံကြည်ရပါမလားဆိုတဲ့စိတ်ကအမြင်ရှိတယ်ပေါ့နော်။ဒါအဲ့လိုဆိုတဲ့ခါကျတော့တန်ယုံကတန်မကြီးဥဆောင်တဲ့တန်ယုံကိုမိလိုက်တဲ့ခါကျတဲ့ခါကျတော့တန်ယုံကလည်းလိုက်လဲလဲပဲအယံဝမ်းမြောက်ပြီးတော့မှသူကပါဝင်စင်ရဲတယ်။နော်သူရဲ့တန်ယုံအကောင့်ကိုလည်းပေးပြီးတော့မှအဲ့ဒီမှာလည်းတိုက်ရိုက်လူလို့ရပါတယ်။ဆိုပြီးပေါ့ပြောတဲ့ခါကျတော့အမားတို့က just giving ဆိုတဲ့ crowd funding ကနေနော်တန်ယုံနဲ့ပေါင်းပြီးတော့မှပြုလုပ်တာပါ။တန်ယုံကိုလည်းလူကျင်လေးရတယ်။ဒီဟာကတော့ easy ဖြစ်တဲ့ဒီလိုဟာမျိုးတခါရဲဝင်ထက်လိုက်ပြီးတော့မှပုံဝင်ကိုထက်လိုက်ရင်ခုချက်ချင်းတွေးရတဲ့ဟာမျိုးပေါ့နော်။ဒီဟာမျိုးကိုဆက်လုပ်လို့လည်းရပါတယ်။ဆိုပြီးမှFacebook ကနေနဲ့တငယ်ချင်းတွေ Messenger တွေကနေတစ်ဆင့်ပုံကနေတစ်ဆင့်အကုန်ချင်းချင်းလောဝင်ညပြီးလို့ရာနေမှာတဖြည်းဖြည်းနဲ့အများကြီးဖြစ်လာတာပေါ့နော်အဲ့ခါကျတော့ကျမတို့ရဲ့ target ကိုလည်း3-3ချင်းနဲ့တင်လိုက်ပါတယ်
အဲ့တော့အခုလိုမျိုးဒီလိုကောက်ခံတဲ့အလှငွေတွေကဟိုရည်ရွယ်တာကဒီမမပြပြည်သူတွေကိုဗစ်ကာကွယ်ဆေးအတွက်ကိုဒေါက်တာသင်းသင်းတို့ရည်ရွယ်ပြီးတော့လှူတာပေါ့လေဆိုတော့ဒီရတဲ့အလှငွေတွေကိုဗမာပြည်သူဒီသက်ဆိုင်တဲ့သူတွေလက်ထဲကိုဓာတ်ရိုက်ရအောင်အတွက်ကိုရောဘယ်လိုမျိုးစီစဉ်ထားပါလဲရှင်
အော်ဟုတ်ကဲ့ပါအဲ့ဒါကလေကျမတို့ဒီဥစ္စာ just giving ကနေရလာတဲ့ပတ်စံတွေကတကယ်တော့9000ကျော်ပေါ့နော်တန်ယုံကိုတိုက်ရိုက်လို့လိုက်တာကကြတော့ခုလောလောဆယ်တန်ယုံမှာရနေတာ12500ပေါ့နော်အဲ့တော့အမတို့ဒီဒီက just giving ကရလာတဲ့ပတ်စံကိုတန်ယုံကိုတွဲလိုက်နေအဲ့တော့တန်ယုံအကောင့်နဲ့ဝင်သွားပြီးရင်တန်ယုံကနေဦးစီးပြီးတော့မှပဲရန်ကုန်ကိုတိုက်ရိုက်ဒီ covid ကောက်ခံနေတဲ့ဌာနကိုတခါလေးပဲသူတို့လွှဲပေးမှာပါရှင်
ဟုတ်ကဲ့ပါဆိုတော့ဘယ်တော့လောက်ဒီပတ်စံဒီအလှငွေတွေကိုလွှဲနိုင်မယ်လို့ရောခံမှန်းထားပါလဲရှင
့်ဟုတ်ကဲ့အဲ့ဒါကလည်း9ရက်နေ့မှာအမကျမတို့ရဲ့ဒီဥစ္စာ just giving ကိုတန်ယုံကအလှငွေတွေအကုန်လုံးကိုစည်ရင်းပိတ်ပါမယ်အဲ့ဒီခါကျလို့ရှိရင်9ရက်ပြီးတာနဲ့9ရက်နေ့ February ပေါ့နော် sorry အဲ့ခါကျတော့9ရက်နေ့ February မှာပိတ်သွားပြီးတဲ့ခါကျလို့ရှိရင်6ရက်နေ့ကျလို့ရှိရင်ပတ်စံအကုန်လုံးကိုတန်ယုံကနေရန်ကုန်ကိုချက်ချင်းလွှဲနိုင်ပါလိမ့်
ဟုတ်ကဲ့ပါရှင်ဆိုတော့အခုလိုမျိုးဒီလှူချင်တဲ့လူတွေပေါ့နော်ဒီလိုဗမာပြည်ကိုဗစ်ရန်ပုံငွေအတွက်ကိုဒေါက်တာသင်းသင်းတို့လုပ်နေတဲ့အလှမအလှထည့်ချင်တယ်ဆိုရင်ရောဘယ်လိုမျိုးထည့်လို့ရနိုင်ပါလဲရှင်
just giving ပေါ့နော် website လေးကိုဝင်လိုက်တာဝင်လိုက်ပြီးတဲ့အခါကျလို့ရှိရင်အဲ website ထဲမှာမြန်မာ covid လို့တဲလိုက်လိုက်ရင်ကိုတော့မှပေါ်လာပါတယ်ဒါမှမဟုတ်လို့ရှင်တော့ alternative ပေါ့နော်အဲကျမတို့ CRD Facebook မှာဖြစ်ဖြစ်နော်အခုအလူကောက်ခံနေတဲ့ဒီလူတွေထဲကနေမှ link လေးကိုရလာရင်လည်းအဲ့ဒါမှကြတော့ဓာတ်ရိုက်ပဲနှိပ်ပြီးတော့ဝင်လို့ရပါတယ်နောက်ပြီးတဲ့အခါကျလို့ရှိရင်တန်ယုံကိုလည်းဓာတ်ရိုက်ဆက်သွယ်ပြီးတော့မှတန်ယုံရဲ့အကောင့်ကလည်းပါတယ်ဆိုတော့တန်ယုံကလည်းတန်ယုံအကောင့်လေးကိုတစ်ခါလေးဓာတ်ရိုက်ထည့်လိုက်လို့လည်းရပါတယ်တန်ယုံအကောင့်လေးကိုဓာတ်ရိုက်ထည့်ခြင်းအပြင်တစ်ခုကောင်းတာကတော့ကျမတို့ရဲ့ဒီဝင်ဆောင်ကပေါ့နော်ခုနက Just Giving platform ကိုပေးရတဲ့ percentage ကိုမပေးရတော့ဘူးပေါ့နော
် Bansley မြို့ Bansley ဆေးရုံကတမတော်ကြီးဒေါက်တာကျင်းတင်ဖြစ်ပါတယ်ရှင်ကျမဆုမြတ်ပါမှာ
ကျွန်တော်ညဝင်းအောင်ပါကိုဗစ်ကြောင့်နိုင်ငံတကာခီးသွားလာပြန်ကန့်သက်ခံရခြင်းမှာလန်ဒန်မြို့ကအထည်ချုပ်ဆိုင်တစ်ခုကတော့နိုင်ငံသားကအထည်တွေကိုလက်ခံပြီးချုပ်ပေးနေဆဲဖြစ်ပါတယ်လန်ဒန်မြို့ရဲ့ဆာဗီယာရိုးမှာရှိတဲ့ဟန့်စ်မန်ဝတ်စုံချုပ်ဆိုင်ကတော့တောင်ကိုရီးယားဆိုးမြို့မှာလည်းဆိုင်ခွဲရှိတာပါ သက်တမ်းအနှစ်180ကျော်ရှိလာပြီဖြစ်တဲ့ဒီဆန်ကနေမစ္စတာဟမ်မစ်လို့အမည်ပေးရတဲ့ဆက်ရုပ်ရဲ့ကင်မရာကတစ်ဆင့်ညွှန်ကြားပြီးအင်ဂျီကိုတိုင်းယူရာမျိုးလုပ်ပါတယ်ဆက်ရုပ်သုံးရတာပိုအဆင်ပြေတယ်လို့ဒီဇိုင်နာဒါရီယိုကနရာကပြောပါတယ
် been very helpful
အတော့ကိုအလုပ်ဖြစ်ပါတယ်အဲ့ဒီမှာလူကိုယ်တိုင်သွားလုပ်တာတဲ့ပို့ပြီးတော့အလုပ်ဖြစ်ပါတယ်မြင်နေရတဲ့လူရဲ့ကိုဟန်အနေထားပုံရိပ်ကိုရယူနိုင်တဲ့အတွက်ကိုယ်တိုင်ကိုလည်းလိုက်မှတ်နေစရာမလိုတော့ပါဘူးလို့ပြောသွားတာပါ Hans Spencer ဟာဒီကမ္ဘာလုံးကသူ့စီမှာဝတ်စုံအတူတွေကိုတူဦးချင်းစီကိုယ်တိုင်လိုက်ယူဖို့လိုပေမဲ့ကိုဗစ်ကြောင့်လုပ်ငန်းထိခိုက်လာခဲ့ရပါတယ်ဒီဆိုင်ရဲ့ရောင်းအားမြင့်တင်ရေးမန်နေဂျာ Touch Blue ကတော့ဆိုင်ရဲ့ရောင်းအား65ရာခိုင်နှုန်းလောက်ကျဆင်းသွားနိုင်တယ်လို့ခန့်မှန်းပါတယ်
Biggest impact for us has been the shut doors I think
အစိုးရကတော့ဆိုင်တွေပိတ်ထားရတာပါပဲဆိုင်ပိတ်ထားရတယ်ဆိုပေမဲ့ခရီးသွားလို့ရသေးတယ်ဆိုရင်ကျွန်တော်တို့စီးပွားရေးက20ရာခိုင်နှုန်း30ရာခိုင်နှုန်းလောက်ပဲထိခိုက်မှာပါပြီးခဲ့တဲ့မတ်လတည်းမှာဆိုင်ပိတ်ခဲ့ရတော့ကရုတ်တရက်ကြီးထိခိုက်ခဲ့ရပါတယ်ရောင်းအားကမတ်လကုန်မန်းကဆောက်လို့တောက်လျှောက်ကျဆင်းလာခဲ့တာပါလို့သူကပြောသွားတာပါအဝေးကနေအခုလိုကိုယ်တိုင်ယူတဲ့ဝန်ဆောင်မှုမျိုးကိုတောင်ကိုရီးယားဆိုင်ခွဲမှသာလုပ်နိုင်သေးပေမဲ့ရှန်ဟိုင်းပီကင်းဟောင်ကောင်စင်ကာပူဆိုင်ခွဲတွေမှာလည်းမကြခင်ဆက်လုပ်ဖို့ရှိနေပါတယ်ခင်ဗျာ
အေဂန်တန်ကကျွန်တော်ပရင်းနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါရခင်ဗျာအခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီ IRC ရဲ့အစီအစဉ်ကစားသစ်နဲ့ပတ်သက်ပြီး Washington DC ခြေစိုက် Targeted News Services မှာဖော်ပြထားတဲ့သတင်းဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးခြင်းပါတယ်နိုင်ငံတကာကူညီကယ်ဆယ်ရေးကော်မတီရဲ့အသစ်ထွက်ပေါ်လာတဲ့လေးလာတွေ့ရှိချက်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ Ranger အမျိုးသမီးတွေပေါ်လိမ်မိုင်းခြေပြုအကြမ်းဖက်မှုတွေကျူးလွန်နေကြသူတွေရဲ့64ရာခိုင်နှုန်းဟာနေအိမ်အတွင်းအတူနေကြသူတွေဖြစ်တယ်လို့အစချီပြီးတော့ဆောင်းမရဲ့ခေါင်းစဉ်ကိုရေးသားထားပါဗျ။ COVID-19 နောက်ပိုင်းကော့ဆက်ဘဇားမှာအသွာလာကန့်သတ်တာတွေကြောင့်များစွာသောအမျိုးသမီးတွေဟာအမိုးကားတွေထဲမှာပဲနေထိုင်ကြရပြီးမကြကနာဆိုသလိုလိမ်မိုင်းအကြမ်းဖက်မှုကျူးလွန်နေတဲ့နယ်လည်းအတူမျှဝေနေထိုင်ကြရတယ်လို့အစီအစဉ်ခံစားထဲမှာဖော်ပြထားပါဗျ။ IRC ကကြောက်ရွံ့ရရှိတဲ့အချက်လက်တွေအရ2019ဇွန်လကနေဒီဇင်ဘာလအထိအမျိုးသမီး87ရာခိုင်နှုန်းဟာလိမ်မိုင်းအကျပ်ပတ်ခံခဲ့ကြရပြီးပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေအောက်တိုဘာလအတွင်း94ရာခိုင်နှုန်းအထိတိုးပြီးတော့အသွာလာကန့်သတ်မှုရဲ့အကျိုးသက်ရောက်မှုတွေအနေနဲ့အကျပ်ပတ်ခံနေကြရတယ်လို့ဖော်ပြပါရှိပါတယ်။ဒါက Cossus Bazaar မှာပြီးခဲ့တဲ့ဇန်နဝါရီလကနေစပြီးဗျမ်းများအမျိုးသမီး4ယောက်မှာ1ယောက်ဟာလိမ်မိုင်းအကျပ်ပတ်ခံနေရတာမျိုးဖြစ်ပြီး IRC ရဲ့2020ဇွန်လထုတ်အစီရင်ခံစာနဲ့လည်းကိုက်ညီနေတယ်လို့ဆိုပါတယ်။ကပီကာလာအတွင်အစိုးရမှုတဲ့အဖွဲ့အစည်း NGO တွေရဲ့အကူအညီပေးရေးတွေလျှော့ချခြင်းအပါအဝင်ဒုက္ခသည်တွေရဲ့လွတ်လွတ်လပ်လပ်သွားလာခွင့်တွေလည်းကန့်သတ်ခံထားရမှုများစွာသောလိမ်မဲဆိုင်ရာအကြမ်းဖက်ခံရသူတွေဟာသူတို့ကိုကျူးလွန်သူတွေနဲ့တိုင်တဲ့အတူနေကြရတယ်လို့လေ့လာတွေ့ရှိချက်တွေအရအစီအငံစာထဲမှာဖော်ပြထားပါတယ်။တကယ်ကြယ်မှာတော့ဒါဟာအမှန်တကယ်ဖြစ်ဖြစ်ခဲ့တာတွေရဲ့တစ်စိတ်ပိုင်းလောက်ပဲဖြစ်ဖွယ်ရှိသေးတယ်လို့လည်းဆိုပါတယ်။အသွာလာကန့်သတ်ချက်တွေအောက်မှာ IRC အနေနဲ့လိမ်မဲအကြမ်းဖက်မှုကာကွယ်တာ CA အတွက်Ranger ဒုက္ခသည်တွေနဲ့အတူအစုဖွဲ့လိုက်ဆက်လက်လုပ်ကန်လျက်ရှိတယ်လို့လည်းရေးသားဖော်ပြထားပါဗျ။ Cossus Bazaar မှာရှိတဲ့အမျိုးသမီးတွေပေါ်ကပ်ဘေးရဲ့အကျိုးသက်ရောက်မှုတွေကကာလာတာရှည်ဖြစ်ပေါ်နေမှာဖြစ်ပြီးသူတို့ဟာထိတ်လန့်ဖွယ်ရအရေးအတွက်အတိုင်းအတာအတည်ခံစားနေကြရတယ်လို့ IRC ရဲ့အမျိုးသမီးကာကွယ်ရေးဆက်ဆက်ဆောင်ရွက်ပေးသူဘင်္ဂလားဒေ့ရှ်အမျိုးသမီး Rosanna Majinda ကပြောပါဗျ။အသွာလာကန့်သတ်ထားတဲ့ကာလာတရှောင်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်အထောက်ပံ့ပေးရေးလုပ်ငန်းတွေအားလုံးရောင်းနေကြဆိုင်ကုန်တာမို့ဒုက္ခသည်အမျိုးသမီးနဲ့မိန်းကလေးငယ်တွေဟာမိမိတို့နေထိုင်တဲ့အိမ်ထဲမှာပဲအနေအကျုံတွေးနေကြရပြီးကြီးစရာမြေမရှိဖြစ်နေကြရတယ်လို့လည်းဆိုပါတယ်ဒီလိုအကြမ်းဖက်ခံရတဲ့အမျိုးသမီးတွေတိုးထက်တိုးလာနေတာဟာအလွန်ဆိုးရင်စရာကောင်းပြီးဒီလိုကျူးလွန်ခံရသူတွေအားလုံးကိုကူညီထောက်ပံ့နိုင်ဖို့အတွက်လူသားချင်းစာနာတဲ့အကူအညီတွေမရှိဖြစ်လိုအပ်နေတယ်လို့မဂျန်နာကပြောသွားတာကိုလည်းဆောင်းမမကိုကားဖော်ပြထားပါတယ်ကပ်ပေးနဲ့အတူအကြမ်းဖက်မှုတွေပါလာတာတေးကြနေတာမို့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့လည်းလိမ်မဲဆိုင်ရာအကြမ်းဖက်မှုတုံ့ပြန်ဆောင်ရွက်မှုအားလုံးကိုမဖြစ်မနေရွေးချယ်သတ်မှတ်ပြီးဒါမှပဲကော့ဆက်ဘဇားမှာရှိတဲ့မျိုးသမီးနဲ့မိန်းကလေးငယ်တွေကိုကြကြနနကာကွယ်နိုင်မယ်လို့ဆိုပါတယ်တုံ့ပြန်ဆောင်ရွက်မှုတွေကိုချဲ့ထွင်ရမှာလဲလိမ်မဲတက်ခတ်ခြင်းခံရသူတွေအတွက်စိတ်ပန်းဆိုင်ရာအထောက်အကူတွေနဲ့ဆေးပေးကမ်းတွေလည်းလိုအပ်တယ်လို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူသားချင်းစာနာတဲ့အကူအညီပေးရေးစီမံကိန်းတွေကိုရေးဆွဲရမှာအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ကိစ္စတည်ရေးရှင်ရေးဖြစ်နေပြီးအလူရှင်တွေအပေါ်မှာလည်းမူတည်နေသလို2021အတွင်းရမုံငွေတွေရရှိနိုင်မှုအတွက်နိုင်ငံတကာအတိုင်းအဝိုင်းတွေပေါ်မှာလည်းတည်မီနေတယ်လို့အကြီးအသားဖော်ပြထားပါဗျ။လောလောဆယ်မှာလိမ်မိုင်းအကျပ်ပတ်မှုကူညီကယ်ဆယ်ရေးအစီအစဉ်တွေကိုဆက်လက်လုပ်ကိုင်နိုင်မှုအတွက် လိုအပ်တဲ့ရန်ပုံငွေရဲ့၅ဘုံတဘုံကိုပဲရရှိထားသေးတယ်လို့យေတာဖော်ပြထားပါတယ်ဒီလိုအချမ်းပတ်မှုတွေကိုလုံလုံလောက်လောက်ပေါ်ပြဖို့ပြက်ကွက်နေတာကြောင့်ထောင်ပေါင်းများစွာသောမျိုးသမီးနဲ့မိန်းကလေးငယ်တွေဟာအသွာလာကန့်သတ်မှုတွေကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေထဲမှာရုန်းကန်ရှင်သန်နေကြရတယ်လို့យေတာထားပါတယ်မြန်မာနိုင်ငံကတော့ Ranger ဆိုတဲ့အတုံးလုံးကိုလက်မခံပါဘူးပြေဆုံးကို www.rescueuk.org မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကထုတ်လွှင့်နေတာဖြစ်ပါတယ်။မကြသေးမီကာလအထိမြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်အလားအလာကောင်းဆုံးဒေသလို့ပြောရမယ့်ကရင်ပြည်နယ်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားတဲ့အထိနိုင်ငံရေးမငြိမ်မသက်မှုတွေရှိရနေပါတယ်။ဒီဖြစ်ရပ်တွေရဲ့ဇေယျစကန်အမှန်ကဘာလဲ။ဘာကြောင့်ဖြစ်ရသလဲဆိုတာနဲ့ပတ်သက်ပြီးအဲ့ဒီဒေသတွင်းနှစ်ပေါင်းများစွာနေထိုင်လာတဲ့မြန်မာအရေးဆုံးသက်သူဂါမနီနဲ့ဒီတစ်ပတ်မြန်မာအရေးဆုံးသက်ချက်အစီအစဉ်မှာကျွန်တော်ကြိုဆိုတာဆွေးနွေးဆုံးသတ်ထားပါတယ်။ပထမဆုံးကျွန်တော်မြင်နေတာကတော့မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ညီညာရေးအလားအလာကောင်းတဲ့အပြစ်ခတ်ရစရေးသဘောတူညီမှုတွေရကြတဲ့ဆွဲအထက်မှာအမတော်နဲ့ KNU အကြမ်းမှာရရှိရတဲ့သဘောတူညီမှုဟာအတက်စရာအကုန်ဆုံးလို့ကျွန်တော်အနေနဲ့အပြင်ကမြင်ရပါတယ်3002ဦးပေါ်လေစစ်တပ်အကြီးအကဲနဲ့ KNU အကြီးအကဲဆိုတာဖက်လက်တကင်းသိပ်ပုကွေရရင်းညီရတယ်တွေ့ခဲ့ရပါတယ်ကျွန်တော်အဲ့လိုမြင်ခဲ့တဲ့အမြင်မှန်ပါလားခင်ဗျာဆရာပထမဆုံးအကြည့်အုံသုံးသပ်ပေးပါ
ဟုတ်ကဲ့အပြင်ပါတော့အဲ့ဒီတိုင်းပါပဲဒါပေမဲ့တကယ်တကယ်အတွင်းကြတော့လေပေါ်မှာစစ်တကသူ့မှာမပြောင်းနိုင်တဲ့ဟာတွေရှိတယ်ဒီလိုမပြောင်းနိုင်တဲ့ mindset တွေကအဲ့လိုမျိုးရှိနေတယ်တကယ်အားလုံးကိုသူကပံပေးအမြင်နဲ့ပဲကြည့်နေတာအဲ့တော့တကယ်အပေါ်ရန်တော့သူကလည်းသူ့ဘက်ကလည်းပြပါလေမဒီဘက်ကလည်းခုနကလိုတကယ်လည်းဟိုရုံကြီးကြီးနဲ့ပတ်လုကြတာပဲဒါပေမဲ့မဖြစ်ပါဘူးလေအဲ့လို
ဆိုတော့အခု can you နဲ့မြန်မာစစ်တပ်နဲ့ဒီဘက်ကဟာဟိုအပေါ်လာတဲ့တဘောကိုလည်းမူလားအောက်ထင်မှာဆက်ဖြစ်တဲ့တမန်ပฏิပက္ခလောက်ပဲလို့ဆိုရမလားခင်ဗျာ
အာအောက်ချီလို့ပြောလို့မရဘူးပြောလို့ဒါတိုင်းမှုအဆင့်ကနေလာတယ်နော်တိုင်းမှုဆိုလို့ရှိရင်လည်းသူကကာဆာထားနေတာတခါလေဆက်ဆက်နေလေအဲ့တော့ကာဆာထားဆိုတာလည်းခုနလိုမျိုးရုပ်နေအောင်ဟိုင်းနေတောက်လျှောက်ဆက်ဆက်နေတယ်ဆိုတော့ဒါကတော့အောက်ချီရှိတဲ့ဟာမဟုတ်ဘူးသူတို့အထက်ကကို policy ရှိနေသူတို့ဟိုးငူအတိုင်းပဲအကုန်လုံးဝါးမျိုးကြီးဖြတ်သိမ်းကြီးပေါ့နော်ဒါကိုဆက်လုပ်နေတာပဲဖြစ်တယ်
again you know type way ပြန်ဖြစ်ခင်ဒီရွှေကုတ်ကမှမျိုးစစ်တွေတိချောက်နေတဲ့နေကြဆောင်တပ် BGF နဲ
့
သဘောထားပြီးတော့ BGF ကတဖွဲ့လုံးနှုတ်ထွက်တဲ့ဆွဲသတင်းလဲကြားပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့များဆက်ဆက်နေပါလားဆရာဆက်ဆက်နေရထင်ပါလားအ
ဲ့လားကတော့ဒီလိုတပိုင်းကြီးပေါ့ဒါမဲ့သူတို့အခြေခံ policy ကတော့ဒီတိုင်းပဲလေရှိသမျှဒီတိုင်းသားအဖွဲ့ကြီးအလုံးကိုမယုံကြည်ဘူးသူကအကုန်လုံးဟိုလက်ဝကြီးအုပ်ချင်တယ်သူတို့လက်အောက်ကိုပဲအကုန်လုံးဝင်စီချင်တယ်ပေါ့တကယ်လေး independent ဖြစ်တာမျိုးဆိုလို့ရှိရင်မရဘူးပေါ့ရအဲ့တော့ဒီအခုအဲ့ဒီခေတ်ကုတ်ကိစ္စဆိုလို့ရှိရင်ဒါကြာပြီးလက်လုံနေတာဟိုကတည်းကဦးသိန်းလက်ထက်ကတည်းကလုံနေတာပဲဒါပေမဲ့အခုကြာမှလာပြီးတော့သူကပြဿနာလာရှာတာပေါ့နော်တကယ်တန်ခိုင်ရေးဆိုရလည်းမဟုတ်တော့ဘူးနဲ့ energy ဆိုရအောက်မှလည်းဒီလိုနေဖြစ်တယ်ဆိုပြီးတော့ဗောတိုင်းသားတွေကိုလူများတွေကနေမကောင်းမြင်လာအောင်ပေါ့လေဒါလုပ်ရဖို့လို့ကျွန်တော်တော့အဲ့လိုမြင်နေကြ
တချို့ကတော့အဲ့ဒီရှစ်ကုတ်ကိုမာစီဝိုင်းလောက်တဲ့ကိစ္စဟာမြန်မာစစ်တပ်နဲ့ DKBA တဖြစ်လဲ BGF နဲ့ဝေစားမြစားလုပ်နေကြတယ်လို့သုံးသပ်ကြပါတယ်ဆိုတော့ဒီကိစ္စမှာအဝေးမတက်လို့များအခုခါမှာခွာပြဲသွားသလားဆိုတာလည်းပဲစဉ်းစားစရာရှိမယ်ထင်ပါတယ်ဘယ်လိုဆိုပါပါလဲခင်ဗျာ
အရင်ကတော့အကုန်လုံးကအဖြစ်ပေးပြီးလုပ်တာပဲတကယ်လည်းစက်ကြီးတွေပေးရပါတယ်သူတို့ကိုစီကိုတပ်ပြီးတော့ကိုတလောကတောင်မှသူတို့စက်ကြီးပေးရတာဘူးအမတမမှုတွေတောင်ပြက်သွားတာရှိတယ်သူတို့ပြန်ရေးယူလိုက်တာတွေပေါ့အဲ့တော့အရင်ကတော့တစ်ချိန်လုံးဝေစာမြစာလုပ်ခဲ့တာပဲဒါပေမဲ့အခုကျတော့တကယ်ပြောရရင်ဒီမှာလည်းဝင်ငွေရလည်းနည်းသွားတယ်အရင်ကဝင်ငွေရမရတော့ဘူးခုနကကိုဗစ်ကာလနဲ့ဘာနဲ့ဆိုတော့အဲ့ပါမျိုးတွေဖြစ်သွားတော့ပေါ့အဲ့လိုအကြထိုက်တဲ့အချိန်မှာအင်းအိတ်ဖောင်းတော့တမျိုးပေါ့ကွာအိတ်ပိန်တော့တမျိုးဖြစ်ပြီးတော့ဒါမျိုးလည်းဖြစ်နိုင်တယ်လို့ယူဆရပါတယ်
နိုင်ငံတကာကလည်းအထူးသဖြင့်ဒီဘက်ကအမေရိကန်ပါဝင်အနောက်နိုင်ငံတွေအစုဘက်ကတရုတ်ရဲ့မမှန်ကန်တဲ့စီးပွားရေးရင်းမြှုပ်နှံမှုတွေကိုမြန်မာကလက်ခံနေရစစ်တပ်လည်းအပိအမြောက်လုပ်နေဆိုတော့ဝေဖန်မှုတွေပေါ်ထွက်လာတဲ့အချိန်လေးဖြစ်ပါတယ်ဆိုတော့ဒီ PR တွေဒီ pressure တွေကိုဘလောက်ထိထက်သွက်ခဲ့တယ်လို့ထင်ပါလဲဒီစစ်တပ်နဲ့ရွှေကုတ်ကိုကိစ္စခေါ်ပြကြတဲ့နေရာမှာ
အခုလို့ရှိရအဒီဒီရှိကုတ်ကိုကြတော့လဲဟိုမှာတရုတ်ပန်ယုံတော့အော်ဒီမှာဒါလည်းတရုတ်ပါလေဝန်ကြီးပါလေရောဒါသူတို့နဲ့မဆိုင်ဘူးဒါတရုတ်မာဖီးယားဂိုင်းတွေပေါ့လေဟို tribe ဆိုပြည်ကံဂိုင်းတွေနဲ့ပဲဆိုင်နေသူတို့ရဲ့ဗာ UB အရုပ်ပါလေတော့ကဘာတချောင်းလမ်းတစ်ကြောင်းတွေနဲ့လည်းမဆိုင်ဘူးဆိုပြီးတော့ပြောရတာလဲဒါတော့ဟိုရုပ်မင်းအောင်လိုင်းတို့ကိုလည်းအားပေးအကြောင်းတူဖြစ်သွားတာပေါ့တကယ်လဲဒါတော့ဟိုတရုတ်ပြည်ကတရုတ်နဲ့မဆိုင်ဘူးပေါ့နော်ဒီကျွန်တော်တို့အပြင်မှာရှိတဲ့ဟိုတရုတ်ဒီနေမီလေးတွေကဒီတွေကရှိနေတဲ့မာဖီးယားဂိုင်းတွေရောဆိုင
်ဆိုတော့ KNU နဲ့အခုဖြစ်နေတဲ့ကိစ္စမှာအရင်တုန်းကထားရှိရတဲ့သဘောထားကနေပြီးတော့အခုလိုရုတ်တရက်ပြောင်းလဲသွားတဲ့အခြေအနေကဘာကြောင့်လို့ထင်ပါလဲ။လောလောဆယ်လက်တော့အကြောင်းရင်းဘာကြောင့်လို့ဖြစ်မှာထင်ပါလဲ
။အဲရုတ်တရက်တော့မဟုတ်ဘူးဒါကတော့ကြာနေကြီးကဖြစ်နေတာတော့ NCA ထိုးပြီးကြတဲ့ရပါဘူး NCA စာချုပ်ထဲမှာဘယ်လိုလိုတွေဟလာတောက်စခန်းတွေကဘယ်လိုအပြစ်မလုပ်အောင်ဘယ်လိုတွေဟိုရွာတွေကနေရွှေ့ပြရမယ်လို့ပြောခဲ့တာဒီပေါ့ဒါပေမဲ့အဲ့ဒါတွေကိုဒီဘာမစစ်တပ်ဘက်ကလည်းလိုက်မလုပ်ခိုင်းနဲ့ရွာတွေထဲမှာချထားတယ်တပီရောမလူအပ်တဲ့နဲ့နော်အဖွဲ့ကြီးရဲ့နေမြေထဲမှာလာပြီးချပြီးလမ်းတွေဖောက်ပါ냐မျိုးကမျိုးတွေလုံနေအောင်အဲ့တော့ဒါတွေကတော့တောက်လျှောက်ပေါ့လေအဲ့လိုဖြစ်ဖြစ်နေရဟာပါပဲတကယ်တော့အခုကစဖြစ်တာတော့မဟုတ်ပါဘူးဒါပေမဲ့အရင်ကလည်းတက်နိုင်တော့ဖုံးမှုမှုကြီးလုပ်တယ်ကျန်ရည်ဘက်ကလည်းဖြစ်နေမဲ့လည်းဆိုတော့လည်းသိမဖို့ဘူးကြာအဲ့လို
ဆိုတော့ဒီကိစ္စကဘယ်လောက်ထိကြီးကျယ်ဆက်ပြီးဖြစ်နိုင်လို့ထင်ပါလဲပြစ်ခတ်စရိတ်သဘောတူညီချက်တွေလုံအောင်ပြပြသွားတဲ့အထိများကြီးထွားသွားနိုင်ပါသလား
အဲကျွန်တော်ကတော့အဲ့လောက်တော့မဖြစ်နိုင်ဘူးလို့ထင်နေတာ။ဘာလို့ဆိုကနေ့အချိန်ကလည်းဟိုဆန်းကလည်းအဲ့လိုချတဲ့ trend မဟုတ်တော့ဘူး။အဲ့တော့ပြန်တော့အချိန်ပြန်လုပ်မယ်လို့တော့ထင်တယ်။ဒါပေမဲ့အဓိကတော့ဟိုဝင်ဥပမာတော့ပိုတောင်းဝင်ရှိတာပေါ့။ဟိုရုပ်နေအောင်ဟိုဥပမာတော့တောင်းဝင်ရှိတာပေါ့။သူတို့ကဒီလိုပဲဆက်ပြီးတော့ခေါင်းမှနေမယ်။ခဏသူတို့လုံထားတဲ့စာချုပ်ကိုလည်းသူတို့ကြီးမဆိုင်ဘူးပေါ့နော်။သူတို့ရဲ့အတွေးခေါ်ရမျိုးပြောင်းလဲဆိုရင်တော့ကြီးလာနိုင်တယ်ကအဲ့ဒါပေါ့
။တချို့ကလည်းသုံးသပ်ကြတယ်ဟိုရခိုင်ဘက်မှာအေးအေးနဲ့ဒါညဉ့်ညဤအလားအလာကောင်းလာတဲ့အချိန်မှာဒီဘက်ကိုဖိပြီးတော့လှုပ်လာတယ်ဒါတမင်တကာလှုပ်တယ်လို့ဆိုကြပါတယ်အဲ့ဒီခုကဆွဲစည်းလို့ရသလားခင်ဗျာ
အဲလည်းလည်းရနိုင်ပါတယ်အဲ့ဒီဟာတော့ဒါပေမဲ့ခုနပြောလို့ပေါ့လေဒါတွေကဖြစ်နေတာတော့ကြာပြီပေါ့နော်သူကလည်းအများအားပေါ့လေသူကတိုင်းကြီးကိုကာကွယ်နေဆိုတော့ပြချင်တာဟုတ်ပါဘူးဒီရုပ်နဲ့မင်းအောင်နိုင်တို့စစ်တပ်ကအဲ့ဒီခါကျတော့တစ်ခါမှတော့ဒီဘက်ကရှော့လိုက်ရတော့ရှော့လိုက်ပြီးမှဂျန်တဲ့နေရာမှာသူတို့ကကာကွယ်နေလို့မှပြောဆိုတာလေဒါလည်းအများအားပေါ့လေကျွန်တော်တနိုင်ငံလို့အများအားချင်းထည့်နေတာဟာပေါ့အဲ့လား
ဆိုတော့စကီရင်းစစ်တားရှိလာတာဟာမြန်မာစစ်တပ်ကသူတို့ရည်ရည်အတွက် justify လုပ်တာပေါ့ငါတို့လိုအပ်နေတဲ့ဆောက်လူတွေသိအောင်ဆွေးလုပ်ကြနေရဆိုရဲအယူအဆကိုစမှန်တယ်လို့လက်ခံတယ်ပေါ့ဆရာ
အဲဟုတ်တယ်သူတို့အရမ်းအဲ့လားပဲဒါကိုပဲလုပ်နေရပဲသူတို့2008မှာရေးထားတာလည်းအဲ့ဒီတိုင်းပဲလေ
အဲဒါပေမဲ့သူတို့ဘက်ကပြောတော့ညီညာရေးကိုအလူချင်းဆုံးဟာစစ်သားတွေပါတဲ့စေရသူတို့ပဲစေရတာပဲလို့ဆိုနေတာဒါကတော့အတိအပမရှိဘူးလားခင်ဗျာ
အဲအောက်ခြေစလားတော့ဟုတ်ပါတယ်သူကတော့လည်းခုနလေးကတော့ဒီတိုက်ရှင်တော့မဟုတ်ဘူးရှုပ်လဲတအားတိုက်ရှင်လို့စစ်တပ်ဝင်လာတော့ရှိတယ်ဒါပေမဲ့အဓိကတော့ခုနလိုကဗိုလ်ချုပ်တွေအကျိုးစီးပွားတွေရှိတယ်သူကလည်းပါဆောင်တယ်စီးပွားရေးအကျိုးစီးပွားရောနိုင်ငံရေးအကျိုးစီးပွားတွေရောသူကရှိတော့သူကတော့စစ်မတိုက်ရှင်ဆုံးတော့တော့မဟုတ်ဘူးရသူကတော့သူ့အတွက်လူဝင်လူကိုတိုက်မှာပဲအဲ့ဒါတော့သူတို့ကိုယ်တိုင်လည်းသိရတာမဟုတ်ဘူးလေအဲ့ဒါ
နောက်တစ်ခုဒီကုတ်ကိစ္စနဲ့ပြန်ပြီးမေ့ချင်တာတစ်ခုရှိပါသေးတယ်ဆရာနဲ့ကျွန်တော်အရင်လဲမေးခွင့်မကြုံခဲ့တဲ့အတွက်ကြောင့်အဲ့ဒီရှေကုတ်ကိုကိစ္စဟာဒေသစီးပွားရေးဖုံဖြူမှုအတွက်ကလက်တွေ့အဖြစ်ဘလောက်အကျိုးရှိပါလဲဒါမတော်မတရားစီးပွားရေးတွေတရုတ်ဘက်ကဘာညာဆိုတော့ထားပါတော့လေဆိုတော့ဒေသခံတွေအတွက်လောလောဆယ်မှာအလုတ်ကင်ရရှိတာတို့စီးပွားရေးဖုံဖြူမှုအတွက်အထောက်ပံ့ဖြစ်တာတို့ကတကယ်ရှိပါလားခင်ဗျာလက်တွေ့အဖြစ်
အဲ့လိုကြီးတော့မရှိဘူးကွာ။ဘာလို့သူတို့ကသူတို့အလုပ်သွားတယ်သူတို့ပဲ။အဲ့တော့ကျွန်တော်ဒီဘက်ကဒေသခံနေပေါ့နော်။ကရင်နေပမာရီကတော့ဟိုအလုပ်ကတော်တော်ကိုနည်းနည်းလေးပဲရပါတယ်။ဒါပေမဲ့တခုတော့ရှိတာပေါ့လေ။သူတို့ဒီမှာရောက်လာတယ်သူတို့ပတ်စံတွေပါလေသုံးနဲ့ဖြုံးနဲ့ဆိုတော့ဆိုင်နေပါအေးရောင်းရတာဒီဘက်တော့နည်းနည်းပဲရှိနေတာ။အခုနောက်ပိုင်းဆိုရင်တော့ရှီကုတ်ကတည်းကမဟုတ်ပါဘူး။မြောက်ပြည်မြို့ထဲမှာလည်းအများကြီးစီးပွားရေးတွေလုပ်နေကြတယ်။အဲ့တော့တရုတ်တွေကအဲ့တော့အဲ့ဒီမှာတော့လေဒါကတော့ဒေသခံစီးပွားရေးအတွက်တော့အဲ့ဒီတော်တော်များတော့သိအောင်ရှိနိုင်ပါတယ
်ဒီသားကံတွေကကျူစုလက်ခံရသဘောအဲ့တော့ပြောလို့ရမှာလို့
အာအဲ့လိုတော့ပြောလို့မရဘူးကွာအဲ့ဒါတော့မရဘူးခဏခဏတော့ကြောက်တနာကြီးဖြစ်နေတာပဲအဲ့ဒါအဲကျွန်တော်တို့ဒီမှာလဲခုနလိုပေါ့ဗျာကလားနဲ့တရုတ်ဆိုလို့ရှိရင်လူကခုနလိုအခုနောက်ပိုင်းကလူရင်းရောက်ဝင်နေကြတာပဲအဲ့လိုဖြစ်နေတယ်
အဲနောက်တစ်ခုကအရှင်းမြောက်နေဆက်ကတိုင်းရင်းသားတွေနဲ့ပတ်သက်လို့ဆိုရင်တရုတ်ကအတော်လေးဝင်ရောက်ပြီးတော့ဆွတ်ဖက်တယ်ပြောဆိုရဲညှိနှိုင်းတယ်ဆိုတာရှိပါတယ်ဖြစ်တော်မိုင်းလို့ပြောရမယ်ကရင်တို့မွန်ပြည်နယ်တို့မှာဒီလိုဖြစ်လာတဲ့ကိစ္စကြတော့နိုင်ငံသားကတုံတရာဝင်ရောက်ပြီးတော့ဖြန့်ဖြေးနိုင်ငံစည်းစပ်ညှိနှိုင်းပေးနိုင်တဲ့အလားအလာကမမျိုးလားခင်ဗျာအဲ့လိုမျိုး
လောလောဆယ်တော့မမြင်သေးပြဒါပေမဲ့ဟိုးအရင်ကတော့ကျွန်တော်တရုတ်ကုစလေကတော့ဒီပြည်ယူနေနေပါလာခဲ့ပြီးရင်သူတို့တခါအချိန်ကြီးတွေလာတက်တာလည်းတော့လုတ်ခဲ့ပြီးတယ်အဲ့တော့အဆက်ဆက်တော့ရှိတယ်ကွာနောက်တစ်ခုကလည်းဒီမှာလည်း KNU နဲ့ဥမာ UWSA နဲ့လည်းအဆက်ဆက်တွေရှိကြပြီးတော့ရှိတယ်ပေါ့အဲ့တော့ဒီဟာကတော့နည်းနည်းတော့ရှိနေရှိနိုင်တယ်ပေါ့ခုနပြောလို့ပေါ့ဗျာအဲ့လိုငငယ်ကြားနေငငယ်ပူညီတာမျိုးတွေပေါ့ဒါပေမဲ့50-50ပေါ့နော်အဲရာခိုင်နှုန်း50လောက်ပဲရှိမှာထင်တယ်နောက်တစ်ခါကလည်းထိုင်းပေါ့နော်ထိုင်းကတော့ခုနောက်ပိုင်း solution တော့သူကဟိုးရင်အဲ့လို buffer policy ရောဆောင်းလိုက်ပြီးဆိုတော့သူကလည်းသူကလည်းမဆိုင်ဘူးလည်းနေရောပဲအဲ့လိုမျိုးပေါ့
ဟုတ်ကဲ
့အ
ဲ့ဒီ buffer policy ကိုဆောင်းလိုက်ပြီးနောက်စစ်မြေပြင်ကနေပြီးတော့ဒီပေါ်ရေးလည်းမြေဖြစ်လုတ်မယ်ဆိုပြီးတော့လည်းလုတ်ခဲကြရထင်ပါတယ်ဆိုတော့အခုကြတော့တရင်နဲ့အဲ့လိုဖြစ်လာတော့ထိုင်းမြန်မာနယ်စပ်စီးပွားရေးကိုထိခိုက်လာမယ်ဘာညာဆိုတော့ထိုင်းဘက်ကစိုးရိမ်ပဲဟောမရှိလိုက်တော့
အဲလို့လည်းတော့ KNG နဲ့ဖြစ်တဲ့ဟာတော့တော်တော်သိတော့မစိုးရိမ်နေမှာဘာလို့ဖြစ်တဲ့နေများဟိုအတွင်းပိုင်းဖြစ်နေတယ်ဒီဘက်ထိုင်းနယ်စပ်နဲ့လှမ်းတော့ဗောနော်ဒါပေမဲ့ခုနပြောတဲ့ BGF တို့အားလုံးကြတော့ထိုင်းနယ်စပ်ဖြစ်နေတယ်အဲ့ဒီဟာတော့တို့ထိုင်းရင်းမှာလည်းနည်းနည်းတော့ထိခိုက်နိုင်တယ်ဒါပေမဲ့တစ်ဖက်မှာလည်းကောင်းတာတစ်ခုကဟိုဘက်ကလောင်းကစားကိုအခြေခံတော့အခုလောင်ကစားလုပ်ငန်းတွေအဲ့လိုပြတ်သွားတာပါညာဆိုလို့ရှိရင်တော့ထိုင်းရဲ့အတွက်ကတော့သူတို့တော့ခြေနဲ့မှာပေါ့လေဒီတို့ထိုင်းနေလဲစီးပွားရေးဘက်ကစားတဲ့အခါကျတော့အများကြီးရှုံရှုံနေတာဟုတ်အဲ့ဒါကြောင့်အဲ့လိုမျိုးတော့ရှိတယ
်ဒေသခံတွေရဲ့နစ်နာမှုအဲ့ဒီစေဘေးရှောင်တွေပါခြေနေလောက်ထိဆူလာနိုင်ပါလေ
အာဆူနေနောက်လည်းဆက်ဆူမှာပဲအရင်ကတော့ဒီမှာကျွန်တော်တို့စာပင်ကျောင်းတွေတောင်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းတွေတွားနေတာအခုကစာပင်ကျောင်းတွေလည်းအကုန်ပြတ်ကုန်ပြီပေါ့နော်ကလေးတွေလည်းအကုန်တော့တဲမှာသွားပုံနေရပြီပေါ့ဒါမဲ့အခုကမိုးမရွာသေးဘူးလားနည်းနည်းတော်ပြီလားဒါမဲ့အင်တန်အေးရဲ့ချိန်ကြီးတော့လေစစ်တပ်တွေကအရင်ရှိနေရောခလန်းကအရင်ကပြေးလိုက်ပြန်လာလိုက်တယ်လေဒါမဲ့အခုတစ်ခေါက်ပြေးရလာတော့ပို့ပြီးတော့ဟိုဆိုးတယ်ပေါ့နော်ဟိုစစ်တပ်ကလည်းလုံးဝကိုရွာမီးရှို့တဲ့အဆင့်မှဖြစ်လာတာပေါ့အဲ့လိုမျိုးပေါ့
မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေမရောကျသေးခင်မှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကလည်းကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုရှော့ပေါ်ဆောင်ရွက်ခြင်းမရှိဘဲပိုပြီးတိတိကျကျလိုက်နာဆောင်ရွက်ကြဖို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်။ကာကွယ်ဆေးတွေရရှိပြီးထိုးနှံနိုင်ခဲ့ရင်တော့မှကာကွယ်ရေးနည်းလမ်းတွေကိုလက်နဲ့ချီပြီးဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့အထွေထွေရောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်။အဲ့
တော့ဒီကာကွယ်ရေးနည်းတွေကအခုတက်တလောလို့ရမှာလည်းမဟုတ်နောက်တစ်လအတွင်းလည်းပြီးသွားမှာမဟုတ်ဘူးကာကွယ်ဆေးထိုးပြီးသွားလေဆရာတို့ကဆောင်ရွက်ရနေရမှာပဲဖြစ်တဲ့အတွက်လူတိုင်းလူတိုင်းကသာစနစ်တကျဒီလိုဆောင်ရွက်မယ်ဆိုရင်မိမိမိသားစုဝင်တွေမှာဒီပိုမကူတွေကူးဆက်နော်ပြန့်နှံ့ခြင်းတက်အန္တရာယ်သေဆုံးခြင်းတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်အဲ့လိုလေးစဉ်းစားပြီးတော့ကာကွယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ပေးကြပါလို့လည်းဆရာအနေနဲ့တိုက်တွန်းခြင်းပါ
မိသားစုဝင်အနေနဲ့တနင်္လာနေ့အိမ်ထဲကနေအိမ်မင်းကိုမထွက်ဖို့အရေးကြီးတယ်လို့မိမိအိမ်ထဲရောက်ရှိလာတဲ့ပစ္စည်းတွေကိုလည်းစနစ်တကျတန်ဆင်စေချောပြီးမှအသုံးပြုတင်တယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအခုလိုပြောပါလဲ။န
ံပါတ်၁ကမိမိအိမ်ထဲကိုပြင်ပကဗိုင်းရပ်စ်ပိုးတွေမဝင်ရောက်လာနိုင်အောင်ကာကွယ်တားဆီးရမယ်။နံပါတ်၁အဲ့တော့ဘလူနီနဲ့ဝင်ရောက်လာနိုင်လဲဆိုတာကိုဆရာတို့ကသိရှိထားရမယ်။ဒါမှကာကွယ်နိုင်။အဲ့တော့ဘလူနီနဲ့ဝင်ရောက်လာမလဲဆိုတော့နံပါတ်၁ပစ္စည်းပစ္စည်းတွေညာနေကန့်ညိပြီးတော့ဝင်ရောက်လာနိုင်တယ်။နံပါတ်2ရောဂါပိုးရှိတဲ့လူကပိုးသူ့ရဲ့ခန္ဓာကိုယ်ထဲမှာစေဆောင်ပြီးတော့ဝင်ရောက်လာနိုင်တယ်။အဲ့တော့ဝင်ရောက်လာနိုင်တဲ့လူဒီဧည့်သည်ဖြစ်ခြင်းဖြစ်မယ်။ပြင်ပကလူဖြစ်ခြင်းဖြစ်မယ်။ဒါမှမဟုတ်မိမိရဲ့မိသားစုဝင်ကနေအပြင်ကိုထွက်နေတဲ့လူဖြစ်မယ်။ဆိုရင်ဆရာတို့ကဒီနှစ်နည်းကိုသိပြီးတော့အိမ်ထဲမှာပိုးမရှိအောင်ဆောင်ရွက်ရအောင်။အဲ့တော့နံပါတ်1ကတော့ခုနပြောတဲ့အရာဝတ္ထုတွေကပါတဲ့ပစ္စည်းတွေ။အဲ့တော့လူတိုင်းလူတိုင်းဒီဘယ်မှမအပြင်မထွက်ဘူးဆိုတော့လည်းပဲစားဖို့တောက်ဖို့နဲ့နော်ဒီစားတဲ့ပစ္စည်းပစ္စည်းတွေကအိမ်ထဲကိုဝင်ရတာ။ဒါဆိုရင်ဆရာတို့ကဘာလုပ်မလဲသူ့ကိုတန့်ရှင်းလို့ရမယ်။နော်ရေနဲ့စနစ်ကျဆေးကြောမှလာအပြင်ကထုတ်ပိုးထားတဲ့ဟာကိုဒီအယ်ကိုဘေ့စ်ပါတယ်နော်ပိုးတတ်တဲ့ဆေးတွေနဲ့ဖြန်းမှလာအဲ့လိုလုပ်တဲ့အချိန်မှာကိုဒီလက်အိတ်ဝတ်ပြီးတော့နှာခေါင်းစည်းစီးထားမယ်။အထဲမှာပါဝင်တဲ့ပစ္စည်းတွေစနစ်ကျတန့်ရှင်းပြီးတဲ့ဟာမှာမိမိရဲ့လက်ကိုဆေးကြောတန့်ရှင်းပြီးမှနှာခေါင်းစည်းကိုအမှိုက်ထဲပုံနဲ့ပစ်လိုက်မယ်ဆိုရင်ပြင်ပကလာသောဗိုင်းရပ်စ်ကကိုယ့်ရဲ့ပတ်ဝန်းကျင်မှာမရှိတော့ဘူးလို့အကြမ်းဖျင်းယူဆလို့ရတယ်။
အိမ်ထဲကအိမ်မင်းကိုမထွက်တာဟာ COVID-19 ကာကွယ်ရေးမှာအထူးရောက်ဆုံးနည်းလမ်းတစ်ခုဖြစ်ပေမဲ့စားဝတ်နေရေးအတွက်မဖြစ်မနေအိမ်မင်းထွက်ပြီးအလုပ်လုပ်ရတဲ့သူတွေလည်းရှိပါတယ်။မိသားစုဝင်အနေနဲ့မှအိမ်မင်းထွက်ပြီးအလုပ်လုပ်ရတဲ့သူဟာအိမ်ကိုပြန်ရောက်လာတဲ့အခါမှာမိမိနဲ့အတူရောဂါပိုးကပ်ပါလာခြင်းမရှိအောင်ကိစ္စလှုပ်ဆောင်တင်တယ်လို့သိရပါတယ်။အ အမြင့်ထွက်ပြီးအလုပ်လုပ်ရတဲ့မိသားစုဝင်ဟာမိမိနဲ့အတူတူယောဂပိုးတွေကပ်ပါမလားအောင်ခူးဆိုင်လှုပ်ဆောင်ရမယ်အပြင်တခြားမိသားစုဝင်တွေနဲ့လည်းတိုင်းနိုင်တဲ့များအခက်ခွက်ခွာနေပြီးဖို့လူတယ်လို့ဒေါက်တာဦးမောင်ချန်နိုင်ကအခုလိုကြံပေးပါရစေ။န
ံပါတ်1အပြင်ဝင်ရောက်လာနိုင်သောလူအဲ့တော့လူမှာနှမျိုးရှိတယ်မိမိရဲ့ခေါင်းတို့သပင်းအင်းကြီးဝစ်စားမှကန့်ညိလာတဲ့ဟာတွေဖြစ်တဲ့နိုင်တဲ့ဖြစ်တာတွေကြောင့်မိမိအိမ်ကိုရောက်ချင်းမှာပဲကိုဒီအတတ်နိုင်ဆုံးခုနကပါလာတဲ့ပစ္စည်းတွေကိုစွန့်ပြစ်ပြီးတဲ့အခါမှာရေချိုးကန်းထဲမှာသွားပြီးတော့ဝစ်စားတွေကိုချုပ်ပြီးဆက်ပြားကြီးအောင်ချော်လိုက်လို့ရှိရင်ပြပကကန့်ညိနိုင်တာလူမပါလာနိုင်တဲ့ဗိုင်းရပ်စ်ဒီမိမိအိမ်ရဲ့ကျန်တဲ့အခန်းကြီးကိုမရောက်တော့ဘူးအကယ်၍များမိမိခန္ဓာကိုယ်ထဲမှာပိုးဝင်လာလို့ပိုးဝင်နေတဲ့လူငယ်ဒီလက္ခဏာမပြဘဲနဲ့လေပိုးရှိနိုင်တဲ့လက္ခဏာမပြခင်နှစ်ရက်အလိုရနေပိုးတွေကမိမိခန္ဓာကိုအပြင်ကိုထွက်နေနိုင်တယ်ဒါကြောင့်မို့အပြင်ထွက်တဲ့လူတွေဒီမိမိအိမ်ပြန်ရောက်လာရင်မိမိအိမ်ကမိသားစုနဲ့သုံးပေအကွာဝေးကပဲနေတဲ့နဲ့စကားပြောမယ်ဆိုပြန်နေဆိုင်ပြောမယ်ဆိုသုံးပေ၆ပေအကွာနေပဲပြောတဲ့နဲ့နှာစည်းချောင်းဆိုကော့အက်တီကက်တိုင်းအုပ်ပြီးတော့ပဲဆိုပြီးရင်တက်စပင်နဲ့မိုက်ပုံးနဲ့မှလွတ်ပြရမယ်။ညနေချင်းဆိုင်ထားပြီးတော့ခမင်းစားတောက်တာတွေမလုပ်ဘူး။နော်ကိုပစ္စည်းပစ္စည်းတော်တော်များများကိုလိုက်ကင်ရင်းပြူခြင်းမရှိဘူး။ဒီနည်းနဲ့မိမိခန္ဓာကိုယ်ထဲမှာပိုးရှိရင်တော့ကိုယ့်ရဲ့အိမ်ပတ်ဝန်းကျင်မှာပိုးတွေကျမကြံကြီးအောင်ပြင်ထွက်တဲ့မိသားစုဝင်တွေကယူဆရမယ်။စားတောက်တဲ့ချိန်မျက်နှာနာသွားကုတ်တဲ့ချိန်နှာခေါင်းကုတ်တဲ့ချိန်ဒီချိန်မှာဝင်တာဖြစ်တဲ့အတွက်ကြောင့်မလို့မိမိလက်ကိုမကြခဏဆေးနေမယ်။အထူးသဖြင့်တော့နော်အစားတောက်တွေစားတဲ့ချိန်မှာကိုပြီးကယူဆရမယ်။အများစုပိုးဝင်တဲ့လူတွေကြီးတိုင်းစားတဲ့အချိန်မှာဝင်တာတွေများတယ်ပေါ့နော်။အဲ့တော့ချုပ်ပြီးပြန်ပြောမယ်ဆိုမိမိအိမ်ကိုပိုးမဝင်ရောက်ရေဝင်ရောက်တဲ့ပိုးတွေကိုတုတ်တင်တန့်ရှင်းရေနှစ်မတော်တဆရောက်ရှိနေနိုင်တော့အိမ်တွင်းရောက်ရှိနိုင်တဲ့ပိုးတွေကိုမရှူရှိုက်မိရို့သာဆောင်ရွက်မယ်ဆိုရင်သူ့ရဲ့မျိုးစိတ်ဗီဇဘလိုပဲကွဲကွဲကာကွယ်ရေးနည်းရဒီတိုင်းပဲတိတိကျကျစနစ်ကျလိုက်နာတဲ့သူတွေဒီဒီကပ်ပေးရနေကင်းလွတ်သွားမှာပဲဖြစ်ပါတယ်
COVID-19 ကာဝေးရေးမှာ Max Tedder နဲ့အိမ်ထဲမှာတနိုင်တမျှနေတာအပြင်အိမ်ထဲကိုယောဂပိုးတွေရောက်ရှိလာခြင်းမရှိအောင်လည်း Q site လွှတ်ဆောင်ပေးဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါအခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ View ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအဲဒါတော့ဘောလုံးသတင်းတွေနဲ့စကြပါတယ်။ Chelsea သင်းကတော့ Frank Lampard ကိုနှိပြဖြစ်ကထုတ်ပယ်လိုက်ပါပြီ။ဒါဟာ Lampard ကိုနှိပြဖြစ်ခန့်ပြီး18လအကြာမှာထုတ်ပယ်လိုက်တာပါ။ Chelsea သင်းဟာ Premier League ရာသီထက်ဝက်ကြိုးချိန်မှာအဆင့်9နေရာမှာရောက်နေပြီးတော့နောက်ဆုံး8ပွဲမှာ9ပွဲရှုံးတာကြောင့်နှိပြ Lampard နဲ့လမ်းခွဲဖို့ဆုံးဖြတ်လိုက်တာဖြစ်တယ်ဆိုပြီးတော့ဒဏ္ဍာရီကကြေညာပါတယ်။ဒါဟာ Chelsea သင်းအတွက်အလွန်ခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းသူအနေနဲ့လမ်းပတ်နဲ့အလွန်ကောင်းမွန်တဲ့ဆက်ဆံရေးရှိပြီးတော့လမ်းပတ်အပေါ်မှာလည်းအလွန်လေးစားကြောင်းအတင်းပိုင်ရှင် Roman Abramovich ကအသင်းရဲ့ Internet ဆာမျက်နှာကနေကြေညာချက်ထုတ်ထားပါတယ်။ Chelsea သင်းဟာဒီနေ့ဘောလုံးရာသီမှာပေါင်320အသုံးပြုပြီးကစားသမားတွေကိုခေါ်ခဲ့ပေမဲ့လမ်းပတ်အနေနဲ့ဒီကစားသမားတွေကိုအကောင်းဆုံးခြေစမ်းရအောင်မလုပ်နိုင်ခဲ့ဘူးဆိုပြီးတော့ဝေဖန်မှုတွေလည်းရှိနေပါတယ်။ဒါမဲ့လည်း Gary Lineker ပါဝင်ဘောလုံးမဲ့ဝေဖန်သူတွေကတော့အားစားသမားတွေခေါ်ထားတဲ့အတွက်လမ်းပတ်ကိုအချိန်ပေးဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်။ Chelsea ကလမ်းပတ်နေရာမှာအရင် PSG နဲ့ Dortmund နီးပြဟောင်းThomas Tuchel ကိုနီးပြအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ်ခင်ဗျာ။အင်္ဂလန်မှာတော့ဒီတစ်ပတ် FA Plus သတို့ထဆက်ပွဲစဉ်တွေကိုကစားကြကြပြီးတော့ Manchester United နဲ့ Liverpool တို့တွေ့ကြကြပါတယ်။ဒါဟာသူတို့တစ်ပတ်အတွင်းမှာပဲဒုတိယအကြိမ်တွေ့ကြတာပါ။ Old Trafford မှာကစားခဲ့တဲ့ဒီပွဲမှာတော့နှစ်ဖက်ဂိုးတွေအပြန်အလှန်သွင်းပြီးတော့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ Liverpool ကဆာလာကဂိုးရင်သွင်းတာကို Man U က Greenwood ကပြန်ချေလို့ပထမပိုင်းမှာတကိုးစီတေးပါ။ဒုတိယပိုင်းအစမှာ Rashford ကတကိုးသွင်းလို့ Man U ကနှစ်ဂိုးတကိုးနဲ့ဥဆောင်ခဲ့ပေမဲ့ Liverpool က58မိနစ်မှာပဲဆာလာကနောက်ထပ်တကူထပ်သွင်းလို့နှဂိုးစီတည်ဖြစ်ပါတယ်။ဒါပေမဲ့မန်ယူဘက်ကလူစားဝင်လာတဲ့ Fernandez က88မိနစ်မှာ free kick ကနေတတိယဂိုးသွင်းယူခဲ့လို့နောက်ဆုံးမှာ Manchester United က3ဂိုး2ဂိုးနဲ့နိုင်သွားပါတယ်။ဒီပွဲနိုင်လိုက်တဲ့ပုံမှာမန်ယူနီးပြဆိုရှာကတော့
It's fantastic to go into or win games against
မနေ့တုန်းကချန်ပီယံကိုနိုင်လိုက်တာအရန်ကောင်းပါတယ်တကယ်အသင်းကောင်းပါပြီးခဲ့တဲ့နှစ်တွေအတွင်းကျွန်တော်တို့ကစားပုံနီးစနစ်တွေအမျိုးမျိုးကစားပြီးတော့ရလဒ်တွေလည်းကောင်းခဲ့ပါတယ်ဒါပေမဲ့အခုဒီချိန်မှာတော့ကျွန်တော်တို့ပုံစံနဲ့ကျွန်တော်တို့ကစားပြီးကျွန်တော်တို့ယုံကြည်မှုရှိတဲ့ပုံအတိုင်းကစားခဲ့ပြီးအသင်းကလည်းပို့ပြီးတော့တောင်းလာပါတယ်တကူးရှုံးနေတဲ့အချိန်မှာနောက်ကနေပြန်ပြီးတော့လိုက်ကစားတဲ့စိတ်ဓာတ်ဒါကိုအခုရာသီမှာကျွန်တော်တို့အကြိမ်ကြိမ်ပြနိုင်ခဲ့ပြီးတန့်ခိုင်မှုလည်းပိုကောင်းလာပါတယ်
။ Liverpool နီးပြရာဂင်ကလပ်ကတော့သူတို့ဒီပွဲနိုင်လောက်တဲ့အထိခြေစမ်းမပြနိုင်ခဲ့ဘူးဆိုပြီးတော့ပွဲပြီးမှာ
ြောလိုက်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတွေမှာတော့ဥရောပဘောလုံးဖွဲ့ချုပ် UEFA အနေနဲ့လာမယ့်ကျောင်းလာမှာကျင်းပဖို့ရွှေ့ဆိုင်းထားတဲ့ Euro 2020ဥရောပဖလားဘောလုံးပြိုင်ပွဲကိုပုံစံပြောင်းကျင်းပဖို့စဉ်းစားနေတယ်ဆိုပြီးတော့ဘန်မြူနစ်အသင်းရဲ့အမှုဆောင်ရာရှိချုပ်ရိုမနီဂယ်ကပြောလိုက်ပါတယ်ပထမဆုံးကတော့အခုတချိန် Euro ပြိုင်ပွဲကိုအရင်နှစ်တည်းလိုတနိုင်ငံတည်းကအင်ရှင်ဖြစ်ကျင်းပတာမျိုးမဟုတ်ပဲဥရောပကအမျိုးကြီး12မှာခွဲပြီးကျင်းပဖို့စီစဉ်နေကြတာပါဒါမဲ့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်နေရာခွဲပြီးကျင်းပတာတွေမလုပ်တော့ဘဲနိုင်ငံတကာနိုင်ငံထဲမှာပဲကျင်းပဖို့ UEFA ဥက္ကဋ္ဌ Alexander Seferin ကပြန်ပြီးတော့စဉ်းစားနေတယ်ဆိုပြီးတော့ရိုမနီဂယ်ကပြောပါတယ်ဥရောပတစ်ဝန်းကမြို့12မြို့မှာကျင်းပဖို့ကဗိုင်းရပ်စ်မဖြစ်ခင်တုန်းကစဉ်းစားခဲ့တာဖြစ်ပြီးတော့ဥရောပကော်မရှင်ကလည်းဥရောပတစ်ဝန်းမှာဘောလုံးပွဲတွေကိုပြကျင်လို့အဲ့လိုစဉ်းစားခဲ့တာဖြစ်ကြောင်းဒါမဲ့ UEFA ဥက္ကဋ္ဌ Seferin ဟာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့အလွန်သတိထားပြီးအခုချိန်မှာတနိုင်ငံထဲမှာလောက်တာပို့ပြီးတော့အတိတ်ပဲရှိမလားဆိုတာကိုစဉ်းစားနေတယ်ဆိုပြီးတော့ရိုမနီဂယ်ကပြောပါတယ်။ယူဗန်အနေနဲ့တော့ဒီဆုံးဖြတ်ချက်ကိုလာမဲ့မတ်လလောက်မှာဆုံးဖြတ်သွားမယ်လို့ခန့်မှန်းရပါတယ်ခင်ဗျာ။ဥရောပဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဥရောပစူပါလိဂ်ပြိုင်ပွဲမှာဝင်ပြန်မဲ့အစားသမားတွေကိုကမ္ဘာဖလားပါဝင် FIFA ရဲ့ပြိုင်ပွဲတွေကနေပိတ်ပင်မယ်ဆိုပြီးတော့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကပြောလိုက်ပါတယ်။FIFA အနေနဲ့လက်ရှိပြိုင်ပွဲတွေကနေခွဲထွက်ပြီးလုပ်မဲ့ဘယ်ပြိုင်ပွဲကိုမဆိုအတိအမှတ်ပြုသွားမှာမဟုတ်ဘူးဆိုပြီးတော့ UEFA ပါဝင်တခြားတိုက်ကြီး၅တိုက်ကဘောလုံးအဖွဲ့ချုပ်တွေနဲ့ပူးရဲထုတ်ပြန်တဲ့ညင်ညာချက်မှာ FIFA ကပြောပါတယ်။ဥရောပကတချို့ဘောလုံးအသင်းတွေကသူတို့ဘာသာသူတို့ခွဲထွက်ပြီးတော့ Super League လုပ်မယ်ဆိုပြီးတော့သတင်းမီဒီယာတချို့မှမကြခင်ကခံမှန်းပြောဆိုနေတာရင်းနဲ့ပတ်သက်ပြီးတော့ FIFA ကနေအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ခင်ဗျာ။UAE နိုင်ငံအဘူဒဗီမှာဒနင်္ဂနွေနေ့ကထိုးသတ်ခဲ့ကြတဲ့ UFC 257 MMA တိုင်းပေါင်းစုံ Lightweight Dan ပြိုင်ပွဲမှာတော့ Ireland ကနာမည်ကြီး Conor McGregor ရှုံးနိမ့်သွားခဲ့ပါတယ်။ Conor McGregor နဲ့ American က Dustin Poirier တို့ထိုးသတ်ကြတာမှာပွဲစပထမအချိန်မှာတော့ McGregor ကအသာရခဲ့ပေမဲ့ဒုတိယအချိန်မှာတော့ Dustin Poirier က McGregor ကိုအလဲထိုးပြီးတော့နိုင်ရသွားခဲ့တာပါ။ဒါဟာ McGregor အတွက်တော့ထိုးလာခဲ့တဲ့တတန်းတစ်လျှောက်မှာပထမဆုံးအချိန်အလဲထိုးခံရတာလည်းဖြစ်ပါတယ်
။ I have no excuses here.It was a phenomenal performance by Dustin.
ကျွန်တော်အနေနဲ့ဘာကြောင့်ပြချင်မှဘေးစရာမရှိပါဘူး။ဒီပွဲမှာ Dustin Poirier ထိုးသက်သွားတာအရင်ကောင်းပါလေ။ဒါအရှင်းပါလေ။ကျွန်တော်အနေနဲ့ဘာပြောရမှန်းတော့မသိပါဘူး။ကျွန်တော်အနေနဲ့ဒီပွဲကိုပြန်ကြည့်ပြီးတော့သုံးသပ်မှာပါ။ကျွန်တော်တို့ရဲ့ထိုးချက်တွေနည်းနည်းလေးလောနေပြီးဒါကိုမထိန်နိုင်ခဲ့ပါဘူး။ရှုံးတာကတော့ခံရခက်ပါလေ
။ဘုဒ္ဓခါတော့ Tokyo Olympic ပြိုင်ပွဲဘက်ကသတင်းတပုတ်ကိုပြောပြကြမှာတယ်။ Tokyo Olympic ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပမယ်ဆိုရင်ဂျပန်နိုင်ငံအနေနဲ့ American Dollar 23 Billion လောက်စီးပွားရေးရထိခိုက်နစ်နာနိုင်တယ်လို့ပြောလိုက်ပါတယ်။ကန်ဆိုင်တက္ကသိုလ်ကပြီးခဲ့တဲ့တောက်ကြံလေးမှာထုတ်ပြန်လိုက်တဲ့အချက်အလက်တွေကတော့ပရိသတ်တွေရဲ့ခွင့်ဝင်ကြီးလက်မှတ်နဲ့တခြားအစားအသောက်ဝယ်ယူသုံးစွဲမှုတွေကပဲ American Dollar 6.9 Billion လောက်ဆုံးရှုံးရနိုင်တယ်ဆိုပြီးတော့ပြောပါတယ်။အိုလံပစ်ပြိုင်ပွဲကျင်းပဖို့6လလောက်သာလိုတော့ပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကဂျပန်နိုင်ငံမှာဆက်ပြီးတော့မြင့်နေတာကြောင့်ပြိုင်ပွဲကိုပရိသတ်တွေမပါဘဲကျင်းပဖို့စဉ်းစားနေကြတာပါ IOC ဥက္ကဋ္ဌသောမတ်စ်ဘက်ကတော့အောက်စားသမားတွေရဲ့ဘေးကင်းလုံခြုံမှုကအဓိကဦးစားပေးဖြစ်တယ်ဆိုပြီးတော့ပြီးခဲ့တဲ့တောက်ကြနေ့ကပဲအွန်လိုင်းကလုပ်တဲ့အစည်းအဝေးမှာပြောလိုက်ပါတယ်ဒါကြောင့်ပရိသတ်တွေကိုခွင့်ပြုမလားခွင့်မပြုဘူးလားဆိုတာအပါအဝင်ခွင့်ပြုခဲ့ရင်ရောဘယ်လောက်ထိခွင့်ပြုမလဲစတဲ့ဖြစ်နိုင်ခြေတွေအကုန်လုံးကိုတာဝန်ရှိသူတွေစဉ်းစားနေကြတာဖြစ်ပါတယ်
ဒီဘက်တော့အောက်သားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်ကြမှဆက်ပြီးတော့ပြောကြရပါတော့ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ဇန်နဝါရီလ20ရက်နေ့ကဂျိုးဆက်ရပင်နဲ့ဘိုင်ဒင်ဂျူနီယာဟာစောင်းလေနဲ့အတူတလူလူလွတ်နေတဲ့သိန်းနဲ့ချီတဲ့အလံတွေကိုမျက်နာမူပြီးအမေရိကန်လွှတ်တော်လက်ကရစ်တွေပေါ်ကနေအမေရိကန်ပြည်ထောင်စုရဲ့46ရောင်မြောက်သမ္မတအဖြစ်ကျန်းသစ္စာကျိန်ဆိုလိုက်ပါတယ်။နိုင်ငံရဲ့အခက်အခဲစိန်ခေါ်ချက်တွေကိုကျော်လွှားပြီးအနာဂတ်အတွက်လုံခြုံစိတ်ချရအောင်အမေရိကန်ပြည်သူတွေအားလုံးစည်းလုံးညီညွတ်ကြပါရန်သမ္မတဘိုင်ဒင်ကကျန်းသစ္စာကျိန်ဆိုပွဲမှာအခုလိုနှိုးဆော်လိုက်ပါတယ်
။ History, faith and reason show the wayThe way of unity. We can see each other not as adversaries but as neighbors. We can treat each other with
dignity. ယုံကြည်မှုနဲ့စင်ကြင်တုံတရားတို့ကလမ်းပြပေးနေပါတယ်။စီးလုံးညီညွတ်မှုလမ်းကိုပြနေတာဖြစ်ပါတယ်။ကျွန်တော်တို့ဟာတယောက်ကိုတယောက်ပြိုင်ဘက်လိုသဘောမထားပဲ အိမ်နီးချင်းလိုရှုမြင်ကြရမှာဖြစ်ပါတယ်တယောက်ကိုတယောက်ဂုံတိတ်ကရှိရှိလေးလေးစားစားဆက်ဆံကြရပါလိမ့်မယ်ကျွန်တော်တို့ဟာခွန်အားတွေကိုစုစည်းရမယ်အော်ဟောက်ကြိမ်မောင်းတာတွေကိုရပ်တန့်ပြီးဒေါသစိတ်ကိုချိုးနှင်ရပါလိမ့်မယ်စီလုံးညီညွတ်မှုမရှိရင်ငြိမ်းချမ်းရေးကင်းမဲ့ပြီးခါတိမှုနဲ့ဒေါသတွေပဲကြီးစိုးနေပါလိမ့်မယ်တိုးတက်မှုမရှိပဲဒေါသပုံထနေမယ်ဆိုရင်နိုင်ငံဆိုတာဟာလည်းမရှိနိုင်ပါဘူးမငြိမ်မသက်မှုတွေသာထွန်းကားနေမှာဖြစ်ပါတယ်အခုချိန်ကအခွင့်အလမ်းနဲ့စိန်ခေါ်မှုတွေကြုံတွေ့နေရတဲ့သမိုင်းဝင်ကာလဖြစ်တယ်လို့ပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုပြင်ပကမ္ဘာတဝန်းကမိတ်ဆွေတွေကိုလည်းသမ္မတဘိုင်ဒန်ကအခုလိုအမှားစကားပါလိုက်ပါတယ
် We will repair our alliances and engage with the world once again not to meet yesterday's challenges but today's and tomorrow's challenges
ကျွန်တော်တို့မှာမိတ်တွေကိုပြန်လည်ပြီးစောင့်မယ်။ကဘာကြီးနဲ့နောက်တစ်ချိန်ပြန်လည်ပြီးတော့ထိတွေ့ဆက်ဆံမှုတွေလုပ်မယ်။ယမန်လေးကစိန်ခေါ်မှုတွေကိုထားရစ်ခဲ့ပြီးဒီကနေ့နဲ့မနက်ဖြန်ကြုံလာမဲ့စိန်ခေါ်မှုတွေကိုရင်ဆိုင်သွားမှာဖြစ်ပါတယ်။ကျွန်တော်တို့ဟာခွန်အားရှိတဲ့နေရာမှာသာစံနမူနာမဟုတ်ပဲကျွန်တော်တို့ဟာကျွန်တော်တို့ရဲ့နမူနာအတွက်ခွန်အားရှိနေတာဖြစ်ပါတယ်။ကျွန်တော်တို့ဟာငြိမ်းချမ်းရေးတိုးတက်မှုနဲ့လုံခြုံမှုတို့အတွက်အင်အားခိုင်မာပြီးယုံကြည်စိတ်ချရသောလုပ်ဖို့ကံပေးအဖြစ်ရပ်တည်သွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။ညနေပိုင်းမှာတော့သမ္မတဘိုင်ဒန်ကသူရည်ရွယ်ထားတဲ့အတိုင်အုပ်ချုပ်မှုအခွင့်အာဏာအရညွှန်ကြားချက်အတော်များများလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်။ဥရုယာတီဆိုင်ရာပဲရစ်သဘောတူစာချုပ်အဖွဲ့ဝင်အဖြစ်ပြန်လည်ပူးပေါင်းဖို့လုပ်ငန်းစဉ်နဲ့စတင်လိုက်ပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနှုတ်ထွက်မဲ့အစီအစဉ်ကိုလည်းပယ်ဖျက်လိုက်ပါတယ်။မွတ်စလင်အများစုရှိတဲ့နိုင်ငံတွေနဲ့အာဖရိကနိုင်ငံတွေအပြင်တခြားနိုင်ငံတွေကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ကန့်သတ်ပိတ်ပင်တာတွေကိုလည်းရုပ်သိမ်းလိုက်ပါတယ်။နောက်တစ်ခုကတော့အရေးပေါ်ရမုံငွေတွေအသုံးပြုခွင့်အမိန့်ထုတ်ပြန်ပြီးအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားသတိတည်ဆောက်နေတာကိုရပ်ဆိုင်ဖို့လက်မှတ်ရေးထိုးညွှန်ကြားလိုက်တာဖြစ်ပါတယ်။သမ္မတဘိုင်ဒန်ကသူ့ရဲ့ကျန်းသစ္စာကျိန်းဆိုပွဲမိန့်ခွန်းမှာအမေရိကန်ပြည်သူတွေကိုတောင်းဆိုလိုက်တာကတော့အကြောက်တရားအတွက်မဟုတ်တဲ့မျှော်လင့်ခြင်းဆိုတဲ့အမေရိကန်ပုံမြင်တစ်ပုဒ်ကိုအတူတူရေးကြပါစို့တဲ့အကွဲကွဲအပြားအပြားအတွက်မဟုတ်ပဲစီးလုံးညီညွတ်ခြင်းကိုအခြေခံဖို့ဖြစ်တယ်လို့လည်းဆိုပါတယ်အမေရိကန်ရဲ့လွတ်မြောက်မှုကိုလုံခြုံအောင်ဆောင်ကျင်းပြီးတမန်ရဲ့တောင်းဆိုခြင်းအရာကမ္ဘာအတွက်မီးရှို့တဆောင်အဖြစ်တင့်တယ်စွာမမမမပြန်လဲဦးဆောင်မယ်ဆိုတဲ့နှစ်ပေါင်းများစွာကြာညောင်းတဲ့အထိပြောမဆုံးပါဖြစ်မဲ့ပုံမြင်ပဲဖြစ်ပါတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
် VOA မြန်မာပိုင်းကြာသပတေးနေ့နေနဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြမှာပါရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ဖို့အတွက်လှုပ်ရှားဆောင်ရွက်မဲ့အဆင့်လိုက်အစီအစဉ်တွေကိုဗုဒ္ဓဖူးနေ့ကအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးလိုက်ပါပြီ။သိပ္ပံနည်းပညာဆိုင်ရာသိက္ခာသမားရီရှိရှိတက်တဲ့အထောက်ထားခိုင်မာတဲ့မူဝါဒချမှတ်မှုတွေအဖြစ်သူတို့အစိုးရအနေနဲ့ပြန်လည်ပြုပြင်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောမှာမနေ့ကပြုလုပ်တဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောကြားသွားပါတယ်။အာနာရှင်နီးလက်အစီအစဉ်နဲ့မောင်းနှင်မှုကြိုးပမ်းနေတဲ့တရုတ်ရဲ့အာထုံးမှုကိုခုခံစင်ခေါ်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂနဲ့ပြန်ပြီးထိတွေ့ဆက်ဆံဖို့အရေးကြီးကြောင်းအမေရိကန်ရဲ့ကုလသမဂ္ဂဆိုင်ရာတာဝန်ကြီးဖြစ်သမ္မတဂျိုးဘိုင်ဒန်အမည်စီးရင်တင်သွင်းထားတဲ့လင်ဒါ သောမတ်ဂရင်းဖီးလ်ကမနေ့ကအလေးနက်ပြောကြားလိုက်ပါတယ်။အမေရိကန်နဲ့ရုရှားကြားနောက်ဆုံးတက်တန်းကြံနေသေးတဲ့နျူကလ িয়ার လက်နက်ထိန်းချုပ်ရေးသဘောတူစာချုပ်ကိုနောက်ထပ်၅နှစ်တိုးဖို့ရုရှားလွှတ်တော်အမတ်တွေကဗုဒ္ဓဖူးနေ့ကအလျင်မြန်ပဲအတည်ပြုခဲ့ကြပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာရေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဟာလူမျိုးတုံးတက်ပြတ်မှုမြောက်မမြောက်တတ်မှတ်ပြဌာန်းရေးအမေရိကန်ရဲ့မူဝါဒကိုတုံ့တက်ဖို့ကြီးမှုဥဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝင်ကြီးသစ်အန်တိုနီဘလင်ကန်ကပြီးခဲ့တဲ့သတင်းပတ်လွှတ်တော်ကြားနာပွဲမှာတုံ့ပြန်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနေ့ကစပြီးကျန်းမာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးတွေထိုးနှံပေးနေရမှာရန်ကုန်တိုင်းအတွင်းမှာတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြုအုပ်ဒေါ်သက်သက်သိန်းကကိုဗစ် -19 ကာကွယ်ဆေးပထမဆုံးထိုးနှံခံရသူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။COVID-19 ကာကွယ်ဆေးထုတ်လုပ်နေတဲ့အိန္ဒိယနိုင်ငံ Hyderabad မြို့အခြေစိုက် Bharat Biotech Limited ဆေးကုမ္ပဏီကမြန်မာနဲ့ Bangladesh နိုင်ငံတွေမှာကာကွယ်ဆေးထိရောက်မှုနဲ့ပတ်သက်တဲ့စမ်းသပ်မှုတွေပြုလုပ်နိုင်ဖို့ခွင့်ပြုချက်ရဖို့ကြိုးစားနေတယ်လို့အိန္ဒိယသတင်းဌာနတွေကပြောပါရယ်။ VOA မြန်မာပိုင်းကြာတာပရိနေအနေနဲ့ခင်အစီအစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအားလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုတောင်းကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နီယာနော်။
This program has come to you from the Voice of America, Washington.